Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2025ခုနှစ်ဇန်နဝါရီလ10ရက်ပုတ်တပုနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုလိုင်းတိုမီတာ1925 32တို့အပြင်လိုင်းလမီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့ရုပ်အလောင်းဝါရှင်တန်ကလွတ်တော်ခမာတဲ့ရောက်နေပါပြီမိုးကုတ်မြို့ကိုစစ်ကောင်စီကဒီကနေ့3ချိန်တည်းမနဲ့ဘုံကျဲတက်ခတ်ခဲ့ပါတယ်ဘန်ကောက်မြို့မှာလှုပ်ကြံတပ်ဖြတ်ခံရတဲ့အမှုအမြန်ဆုံးဖော်ထုတ်ပေးဖို့ကမ္ဘောဒီးယားလွတ်တော်အမတ်လှုပ်ကြံတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးထိုင်းလွတ်တော်အမတ်တက်ကတောင်းဆိုပါတယ်ဒီသတင်းပေါ်မှာတခြားထိတန်းရောက်သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးမှာပါခင်ဗျာ
ကချင်ပြည်နယ်မှာတော့မဟာဗျူဟာမြောက်အရေးပါတဲ့ဗမော်နားကစီမံမြို့တစ်ခုလုံးကို KIA နဲ့ပူးပေါင်းတပ်တွေတင်ပိုက်လိုက်ပါပြီ
။မြို့တွင်းမှာတော့ကြာပါပြီ။မြို့တွင်းဘက်ကတော့ရေးခါနေတင်းတာတော့ကြာပါပြီ။မြို့တွင်းဘက်မှာတော့ကျွန်တော်တို့အဖွဲ့တွေပဲနေနေတာ။ကိုတော့မြို့ကြီးလို့ပြောမှာပေါ့တော့လုံချုပ်ရေးခါနေတော့
KIA ရဲ့ပြောခွင့်ရဘိုးမူးကြီးနော်ဘူးကVOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါချင်းပြည်နယ်ဖလန်းမှာလည်းတိုက်ပွဲတွေဖြစ်နေတဲ့အကြောင်းကိုလည်းတင်ပြမှာပါ။မြန်မာနိုင်ငံဗတ်ချန်းကနေရှာဖွေတွေ့ရှိခဲ့တဲ့တရုတ်ရုပ်ရှင်တရုတ်ဆောင်ရှင်ရှင်းဟာလူကုန်ကူးခံရတယ်ဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ဒါတွေကိုကျွန်မတို့သတင်းစီစဉ်နောက်ပိုင်းမှာတင်ဆက်မှာပါ။အခုတော့သတင်းတွေကိုကိုစောဝင်းနိုင်နဲ့အတူပြောပြမှာပါရှင်။
ဣသရေလတိုက်ခိုက်မှုကြောင့်24နာရီအတွင်းဂါဇာကမ်းမြောင်မှာအနည်းဆုံးလူ52ဦးသေဆုံးခဲ့တယ်လို့ဟာမတ်စ်တာဝန်ရှိသူတွေကဒီကနေ့ဇန်နဝါရီလ10ရက်နေ့မှာပြောကြားလိုက်ပါတယ်။ဣသရေလနဲ့ဟာမတ်အကြားဖြစ်နေတဲ့15လကြာစစ်ပွဲကြောင့်46,000နီးပါးသေဆုံးခဲ့ပြီဖြစ်တယ်လို့လည်းဆိုပါတယ်။အခုချိန်ထိဒဏ်ရာရသူအရေအတွက်ကတော့1,000နီးပါးရှိသွားပြီလို့ဂါဇာအုပ်ချုပ်ရေးကိုတာဝန်ယူထားတဲ့ဟာမတ်အဖွဲ့ကပြောပါတယ်။စစ်ဘေးရှောင်နေရာကြီးခိုလုံနေတဲ့ခိုင်ယူနစ်ကိုမနေ့ကဣသရေလကလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ18ဦးသေဆုံးသွားတယ်လို့ပါလက်စတိုင်းကျမရေးတာဝန်ရှိသူတွေကပြောပါတယ်။ဣသရေလနိုင်ငံတောင်ပိုင်းကိုဟာမတ်စ်အဖွဲ့က2023ခုနှစ်မှာဝင်ရောက်တိုက်ခိုက်ခဲ့မှုမှာပါဝင်ခဲ့သူတွေခိုးအောင်နေတဲ့အတွက်အဲ့ဒီခိုင်ယူနစ်နေရာကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းဣသရေလစစ်တပ်ကပြောပါတယ်။အရသားတွေနေတဲ့နေရာတွေကိုအခြေစိုက်ပြီးလှုပ်ရှားနေတဲ့ဟာမတ်စ်အဖွဲ့ကိုလည်းဣသရေလစစ်တပ်ကအပြစ်ပို့ထားပါတယ်ခင်ဗျာ။
ရုရှားနဲ့ယူကရိန်းကြားဗုဒ္ဓဘူးနေကဒရုန်းတွေပါဝင်လေကြောင်းကနေနှစ်ဖက်မြို့ကြီးတွေနဲ့နေရာတော်တော်များများကိုအပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။ရုရှားရဲ့ Saratov ဒေသကိုဒီကနေ့မှာယူကရိန်းဘက်ကဒရုန်းစီးရေအများပြားနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်စက်မှုလုပ်ငန်းတချို့ပျက်စီးသွားခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။ Saratov မြို့နဲ့ Angles မြို့တွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Saratov အုပ်ချုပ်ရေးမှူး Roman Busagin ကလည်းပြောပါတယ်။ပုံမှန်အားဖြင့်တော့ Ukraine ဟာနယ်စပ်မြို့တွေကိုပိတ်မှတ်ထားတိုက်ခိုက်လေရှိပေမဲ့အခုတိုက်ခိုက်ခဲ့တဲ့ Saratov နဲ့ Angles မြို့တွေဟာ Ukraine နယ်စပ်ကနေအတွင်းပိုင်းမိုင်280လောက်မှရှိတဲ့မြို့ကြီးတွေဖြစ်ပြီးတော့ Russia ဘုံကျဲတိုက်လေရင်တွေအခြေစိုက်ရာနေရာလည်းဖြစ်ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ယူကရိန်းပစ်လွတ်လိုက်တဲ့ဒရုန်းတွေတဲကစက်တစင်းကိုပစ်ချနိုင်ခဲ့တယ်လို့ထုတ်ဖော်ပြောဆိုထားပေမဲ့ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့တော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူ
း။အမေရိကန်ပြည်ထောင်စုရဲ့39ရောက်မြောက်သမ္မတဂျီမီကာတာရဲ့ရုပ်အလောင်းကိုမြို့တော်ဝါရှင်တန် DC ကလွတ်တော်ခမာကြီးနဲ့တည်လာခဲ့ပြီးနိုင်ငံတော်စာပနာကျင်းပနေတာမှာအမေရိကန်ပါတီကြီးနှစ်ရာစလုံးကလွတ်တော်ကိုယ်စားလှယ်တွေအမေရိကန်ဒုသမ္မတကမလာဟာရစ်သမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရအဖွဲ့ဝင်ကြီးတွေနဲ့တရားသူကြီး9ဦးတည်းက3ဦးတက်ရောက်ကာရဝပြုခဲ့ကြပါတယ်။အမေရိကန်ဒုသမ္မတကမရာဟာရစ်ကသမ္မတကာတာလှုပ်ဆောင်ခဲ့တာတွေကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့ပါတယ်
။ James Earl Carter Jr. loved our country. He lived his
life. ကျမတို့တိုင်းပြည်ကို James Earl Carter Jr. ကချစ်မြတ်နိုးခဲ့ပါတယ်။သူယုံကြည်သူယုံကြည်ချက်အတိုင်းနေထိုင်သွားကြတာပါလူတွေကိုကူညီခဲ့တယ်သူမွေးတော့ကတဲ့ပိုကောင်းတဲ့ကဘာကြီးအဖြစ်ခြံခဲ့တာပါလို့ဒုသမရဟာရစ်ကပြောတော့တာပါသူလှုပ်ဆောင်ခဲ့တဲ့အလုပ်တွေဟာမျိုးဆက်ပေါင်းများစွာအတွက်ကြမ်းရစ်မှာပါလို့လည်းဒုသမရဟာရစ်ကပြောပါတယ်သမရကာတာဟာတက်တန်းတစ်ချိန်မဲ့တာဝန်ထမ်းဆောင်ခွင့်ရခဲ့တဲ့ဒီမိုကရက်သမရဖြစ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်ပါတယ် သမရရဲ့ရုပ်ကလပ်ကို line in state အနေနဲ့လွတ်တော်ခမ်းမာထဲမှာနေရကြဂုဏ်ပြုထားမှာဖြစ်ပြီးအမေရိကန်ပြည်သူတွေအနေနဲ့လာရောက်ဂုဏ်ပြုနှုတ်ဆက်နိုင်ကြပါတယ်။လွတ်တော်အမတ်ခေါင်းဆောင်တွေကလည်းသမရကာတာလက်ထက်ကအမေရိကန်သမိုင်းကိုပြန်ပြောင်းပြောဆိုပြီးသမရကာတာကိုဂုဏ်ပြုခဲ့ကြပါတယ်။သမရကာတာဟာအသက်တရာမှာကွယ်လွန်သွားတဲ့အသက်အရှည်ဆုံးအမေရိကန်သမရဟောင်းတစ်ဦးဖြစ်ပါတယ်။သမရတက်တာနောက်ပိုင်းသူလှုပ်ဆောင်ခဲ့တဲ့ပရာဟိတာအလုပ်တွေတန်တမာရေးအလုပ်တွေကြောင့်အမေရိကန်သမရတွေယာရုကအနားယူပြီးဘလို့နေထိုင်သင့်တယ်လဲဆိုတာစံနမူနာပြခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Los Angeles ဒေသမှာလေပြင်းတိုက်ခိုက်မှုနဲ့အတူတော်မီပြက်နဲ့လောင်ကျွမ်းနေတာကြောင့်မိသက်သမားတွေအပြင်းထန်ကြိုးပမ်းညှိနှိုင်းကြိုးပမ်းနှိမ့်တက်နေပြီးတော့ဗုဒ္ဓဘုနဲ့အစောပိုင်းအထိအခြေအနေတွေပိုဆိုးလာနိုင်တဲ့အတွက်ဒေသတာဝန်ရှိသူတွေပြင်ဆင်မှုတွေလုပ်နေရပါတယ်။တော်မီကြောင့်အိမ်တွေမီးလောင်ပျက်စီးခဲ့တယ်လို့ကားလန့်တို့လည်းပိတ်ထားရပါတယ်။ဒါအပြင်ထောင်နဲ့တောင်းနဲ့ချီတဲ့ဒေသခံတွေလည်းဘေးလွတ်ရာကိုရွှေ့ပြောင်းနေရတဲ့အတွက်လိုအပ်မဲ့အကူအညီအထောက်ပံ့တွေအတွက်လည်းတာဝန်ရှိသူတွေပြင်ဆင်လှုပ်ဆောင်နေရပါတယ်။တော်မီဟာအင်္ဂါနေ့ညနေပိုင်းကစတင်ပြီးတော့ Los Angeles မြို့မြောက်ဖက်ကုန်းတွင်းပိုင်းတောင်ကုန်းတွေဘက်မှာစတင်လောင်ကျွမ်းခဲ့ပြီးတော့အလျင်မြန်ပြတ်နှက်လာတာကြောင့်လူအုံယုံတစ်ခုပါဝင်ဒေသခံတွေရွှေ့ပြောင်းပေးခဲ့ရပါတယ်။ဒါအပြင်အဲ့ဒီမတိုင်မီအခြားနေရာတွေမှာလည်းတော်မီစတင်လောင်ကျွမ်းခဲ့ပြီးတော့မြို့ရဲ့ Pacific ကမ်းခြေတစ်လျှောက်ကုန်းမြင့်ပေါ်ကနာမည်ကြီးအမှုပညာသမားတွေရဲ့အိမ်တွေရှိရာရက်ွက်တွေအပါအဝင်လောင်ကျွမ်းခဲ့ပါတယ်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးရမှာရင်ကျောပိတ်ဆို့နေတာကြောင့်ကားတွေထားပြီးခြေလင်းထွက်ပြေးခဲ့ကြရတဲ့အတွက်လမ်းတစ်လျှောက်ပိတ်ဆို့နေတဲ့ကားတွေကိုဘူရိုဇာတွေကောထိုးပြီးတော့ထိုးပေါက်ဖယ်ရှားခဲ့ရပါတယ်ရှင
်ဘီယူအမေရိကန်တန်ညမဲ့မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19kHz 15653 9.25kHz 11803 9.30kHz 9963တို့အပြင်စနေတနင်္ဂနွေမှာ9.19kHz 15.55ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်အတန်းကနေဗုဒ္ဓဦးနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာတောင်းတက်မတော် TNL ကတင်ယူထားတဲ့မန္တလေးတိုင်းဒေသကြီးကမိုးကုတ်မြို့ကိုဒီကနေ့နေ့ကင်း12နာရီခွဲကျော်မှာစစ်ကောင်စီက Y12 လေယာဉ်နဲ့3ချိန်နဲ့မနေ့လာရောက်ပြီးဘုံအလုံး20ကျော်ကျဲချခဲ့ပါတယ်ဘုံကျဲခဲ့တဲ့နေရာဟာမိုးကုတ်မြို့အရှိပိုင်းခောက်ကွင်းဘက်မှာဖြစ်ပြီးလောလောဆယ်တော့အထိခိုက်ရှိတယ်ဆိုတာမကြားသိရသေးပါဘူးဒေသခံတွေကတော့မိုးကုတ်ခောက်ကွင်းဘက်မှာကြောက်တူးဖော်ရာတွေကိုလက်နက်ကင်အဖွဲ့အစည်းတချို့ကဆောင်ရွက်နေတာကြောင့်စစ်ကောင်စီကလာရောက်တိုက်ခိုက်တာဖြစ်နေကြောင်းပြောဆိုပါတယ်စစ်ကောင်စီကဘုံကျဲတက်ခိုက်ခဲ့တဲ့ကောက်ကွင်းအနီးမှာစေယုံနဲ့အထက်ကတစာတင်ကြောင်းတရှိပြီးတက်ခိုက်ချိန်ဟာအထက်ကတကြောင်းဆင်းချိန်အတွင်ဖြစ်ခဲ့တာလို့လည်းပြောပါတယ်။မိုးကုတ်မြို့ဟာဖုန်းအင်တာနက်တွေဖြတ်တောက်ခံထားရတာကြောင့်ဒေသခံတွေကိုဆက်သွယ်ဖို့အခက်အခဲရှိနေပြီးသတင်းအသေးစိတ်သိရှိနိုင်ဖို့အတွက် VOA ကစုံစမ်းနေဆဲဖြစ်ပါတယ်။မိုးကုတ်မြို့ကို TNL ကပြီးခဲ့တဲ့ဇူလိုင်လကသိမ်းယူခဲ့တာပါ။နိုဝင်ဘာလအတွင်းမှာစစ်ကောင်စီကလေကြောင်းကဘုံကျဲတက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီး19ဦးလောက်ဒဏ်ရာရခဲ့တဲ့အကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။အခုနှစ်စံပိုင်း9ရက်တွင်းမှာဒေတာရင်းနိုင်ငံတွေကိုခိုလုံဖို့ရောက်လာကြတဲ့ယာနစ်ချီတဲ့ရိုဟင်ဂျာတွေရဲ့အသက်ကိုကယ်တင်နိုင်မဲ့ကိစ္စရပ်တွေကိုဦးစားပေးလှုပ်ဆောင်ကြဖို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကတောင်းဆိုလိုက်ပါတယ်။ဇန်နဝါရီလ3ရက်နေ့ကမလေးရှားကို196ဦးနဲ့ဇန်နဝါရီလ5ရက်နေ့ကဆိုရင်အင်ဒိုနီးရှားနိုင်ငံကို264ဦးစုစုပေါင်း460ဦးအသီးသီးပင်လယ်ပြင်မှာဒီသတင်းပတ်နဲ့ချီလှေစီးပြီးတော့ရောက်ရှိလာခဲ့တာနဲ့ပတ်သက်လို့ UNHCR ကအခုလိုတောင်းဆိုလိုက်တာပါအဲ့ဒီလိုပင်လယ်ပြင်ကိုဖျက်ဆီးလာခဲ့တဲ့ခီးစဉ်အတွင်းလူ10ဦးသေဆုံးခဲ့တယ်လို့အဲ့ဒီမတိုင်ခင်သတင်းသုံးပတ်အလိုတုန်းကလည်းသရီလင်္ကာနိုင်ငံကိုရိုဟင်ဂျာ115ဦးရောက်လာခဲ့ရမှာ6ဦးကလမ်းခီးမှာသေဆုံးသွားခဲ့ပါတယ်အသက်ကယ်တင်ရေးကိုဦးစားပေးလှုပ်ဆောင်တင်တယ်လို့ UNHCR ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးကလည်းဒီကနေ့မှပြောဆိုလိုက်ပါတယ်ရှင်
မြန်မာနိုင်ငံမှာထိမ့်သိမ့်ခံရပြီးအတင်းအကျပ်ခိုင်းစေခံရတယ်လို့ယုံကြည်ရတဲ့ဟောင်ကောင်ဒေသခံ6ဦးရဲ့မိသားစုတွေကအဖမ်းခံရသူတွေလွတ်မြောက်ရေးတရုတ်အစိုးရစီကအကူအညီတောင်းဖို့ဟောင်ကောင်အစိုးရကိုတိုက်တွန်းလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်မြန်မာနယ်ကြားမှာအဆက်အသွယ်ပြတ်သွားခဲ့တဲ့တရုတ်ရုပ်ရှင်တရုတ်ဆောင်ကိုပြန်ရှာတွေ့အောင်ထိုင်းနဲ့တရုတ်အစိုးရတွေပူးပေါင်းဆောင်ရွက်ခဲ့တာကိုထောက်ပြပြီးသူတို့မိသားစုတွေကလည်းအလားတူလွတ်မြောက်အောင်လုပ်ပေးဖို့တောင်းဆိုတာကို The South China Morning Post သတင်းစာမှာရေးသားထားပါတယ်။တရုတ်ရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းကိုထိုင်းအရာရှိတွေရှာဖွေတွေ့ရှိခဲ့တာဟာတရုတ်အစိုးရရဲ့ပါဝင်ကူညီမှုကြောင့်လို့ဟောင်ကောင်မိသားစုဝင်တွေကယုံကြည်ထားကြတာပါပြီးခဲ့တဲ့9လကသူတို့မိသားစုဝင်တွေကို ထိုင်ဝမ်ကကုန်ပစ္စည်းတွေဝယ်ပြီးဟောင်ကောင်ကိုပြန်ပို့ဖို့အလို့တစ်ခုကမ်းလှမ်းခဲ့တဲ့အကြောင်းဒီအလို့အတွက်ထိုင်နိုင်ငံကိုလာဖို့ခေါ်ပြီးမြန်မာနိုင်ငံဘက်ကအတင်းကျပို့တာခံခဲ့ရတဲ့အကြောင်းဟောင်ကောင်ဒေသကမိသားစုဝင်တွေကပြောပါတယ်မြန်မာနိုင်ငံအတွင်းကအွန်လိုင်းလိမ်လည်တဲ့လုပ်ငန်းတွေမှာဖျားယောင်ပြီးအတင်းကျအလို့ခိုင်းစေခံရတဲ့အာရှနိုင်ငံသားတွေထောင်နဲ့ချီရှိနေတဲ့ပဲလို့ဒေသတွင်းရာဇဝမှုအနေနဲ့အရာရှိတွေကယုံကြည်ထားကြပါတယ်ခင်ဗျာ
တိဘက်ဒေသတွင်ငလျင်တန်ကြောင့်တေဆုံးသူ126ဦးရှိသွားပြီဖြစ်ပြီးအပျက်စီးတွေကြားအသက်ရှင်ပြီးတော့ကျန်ရစ်နိုင်သူတွေနဲ့ပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးသမားတွေကဒီကနေ့အထိဆက်လက်ရှာဖွေနေပါတယ်။အခုချိန်အထိလူပေါင်း400လောက်ကိုကယ်ဆယ်နိုင်ခဲ့ပြီးတော့ဒဏ်ရာရသူ188ဦးရှိတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ငလျင်တန်ကြောင့်အိုးအိမ်3600လောက်ပျက်စီးခဲ့ပြီးတော့လူပေါင်း3000လောက်ကိုလည်းရွှေ့ပြောင်းပေးထားရပါတယ်။ငလျင်လှုပ်ပြီးတဲ့နောက်ဆက်လက်လှုပ်ခါမှုအကြိမ်ပေါင်းများစွာရာနဲ့ချီဖြစ်နေပြီးတော့အလွန်အေးခဲနေတဲ့ရာသီဥတုကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းအခက်အခဲတွေ့နေကြရပါတယ်။ကယ်ဆယ်ရေးလုပ်သားတွေကိုလည်း3000အထိတိုးချထားတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။တရုတ်ဒုသမရဟာဒီငလျင်ဘေးကြားခဲ့ရာဒေသကိုတွားရောက်ကြည့်ရှုခဲ့ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်တရုတ်အစိုးရကအမေရိကန်ဒေါ်လာ13သန်းကျော်ခွင့်ပြုထားပါတယ်။ငလျင်ဗဟိုချက်မနဲ့12မိုင်အတွင်းမြို့3မြို့နဲ့ရွာပေါင်း2800ရှိပြီးတော့လူဦးရေ9000ကျော်နေထိုင်ပါတယ်။တရုတ်သိမ်းပိုက်ခံတိဘက်ဒေသနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နီပေါ်နိုင်ငံမြောက်ပိုင်းမှာလည်းငလျင်ကြောင့်ပြင်းထန်စွာလှုပ်ခတ်ခဲ့ပေမဲ့ထိခိုက်သေးချေမှုရှိတယ်ဆိုတဲ့သတင်းတွေတော့ထွက်ပေါ်လာခြင်းမရှိသေးပါဘူးရှင်။
ထိုင်းနိုင်ငံဗန်ကောက်မြို့လူစီကားတဲ့နေရာတစ်ခုမှာမနေ့ကကမ္ဘောဒီးယားနိုင်ငံအတိုက်ခံအမတ်ဟောင်းလင်ကင်မီယာအတက်ခံလဲရတဲ့ကိစ္စအ мян ဆုံးစုံစမ်းစစ်ဆေးပေးဖို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့နဲ့ထိုင်းအတိုက်ခံ People's Party အမတ်တဦးကထိုင်းအစိုးရကိုတောင်းဆိုလိုက်ပါတယ်။အသက်84နှစ်အရွယ်လင်ကင်မီယာဟာကမ္ဘောဒီးယားနိုင်ငံမှာ2018ခုနှစ်ကပိတ်ပင်ခံခဲ့ရတဲ့ National Rescue Party CNRP အမတ်ဟောင်းတဦးဖြစ်ပြီးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဟွန်ဆန်နဲ့တားဖြစ်သူလက်ရှိဝန်ကြီးချုပ်ဟွန်မနက်တိုကိုဝေဖန်ဆန့်ကျင်နေသူလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံ Siem Reap ကနေဇနီးဖြစ်သူပြင်သစ်အမျိုးသမီးနဲ့အတူဘတ်စကားနဲ့ရောက်လာတာပါမနေ့ကဘန်ကောက်မြို့ဖရခနုံအရက်မှာမော်တော်ဆိုင်ကယ်နဲ့လူတစ်ယောက်ကတနတ်နဲ့အနိကပြစ်ခတ်တပ်ဖြတ်သွားတာဖြစ်ပါတယ်ဒီလိုလောက်ကျန်တပ်ဖြတ်တဲ့ဖြစ်ရဟာထိုင်းနိုင်ငံရဲ့ဂုံတိခါကိုထိခိုက်စေတဲ့အတွက်အ мян ဆုံးစုံစမ်းဖော်ထုတ်ပေးဖို့အစိုးရကိုထိုင်းအတိုက်ခံပါတီအမတ်ကတောင်းဆိုတာကိုလည်းထိုင်းသတင်းစာတွေမှာရေးကြပါတယ်လောက်ကျန်တယ်လို့တန်တရားရှိတဲ့အသက်50နှစ်အရွယ်ဆိုင်ကယ်တက္ကစီအမောင်းသမားတစ်ယောက်ကိုထိုင်းရဲတွေကပံဝရထုတ်ထားပါတယ်ကမ္ဘောဒီးယားဆိုရဟာသူတို့ကိုစန့်ကျင်တဲ့ CNRP အတိုက်ခံတွေကိုထိုင်းနယ်စပ်ထဲအထိလိုက်ပြီးတော့ချင်းချောက်တာစုံစမ်းနေနေတာတွေလုပ်နေတယ်လို့ HRW ကပြောပါတယ်ခင်ဗျာ
ဗုဒ္ဓဘုနေ့ညချမ်းသတင်းစီစဉ်ကိုကိုစော်ဝင်းလိုက်နဲ့အတူတင်ဆက်ခဲ့တာပါအခုတော့ကျမတို့ဒီသတင်းပေးပို့ချက်တွေကိုမထုံ့နှင်းခင်မှာအထူးစီစဉ်တစ်ခုကိုကြေညာပေးချင်ပါတယ်ဒါကတော့ဒီအခုကျမတို့မြန်မာစံတော်ချိန်ည9:00ကနေ 10:00 ထုံ့နှင်းပြီးတာနဲ့မြန်မာစံတော်ချိန်ည 10:00 ခွဲကနေပြီးတော့ 11:00 ခွဲထိအထူးစီစဉ်ထုံ့နှင်းမှာဖြစ်ပါတယ်ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျင်မီကာတာနဲ့ပတ်သက်တဲ့အထူးစီစဉ်တွေကို VOA American အတန်ကနေပြီးတော့တင်ဆက်ပေးဖို့ရှိပါတယ်သမရာဟောင်းဂျီမီကာတာရဲ့ကဘာနဲ့မြမရေးစွမ်းဆောင်ချက်အမှတ်တရအထူးစီစဉ်ကိုကျမတို့ဆွဆွားပြောခဲ့တဲ့အတိုင်းအခုဒီစီစဉ်ပြီးတာနဲ့တနာရီထုတ်လွှင့်မှာဖြစ်ပါတယ်ရှင်။နောက်ပြီးတော့တခါမနေ့ပြန်ဇန်နဝါရီလ9ရက်နေ့မှာတော့ဇာပနအခမ်းအနားကျင်းပရာဝါရှင်တန်ဖျားကျောင်းကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားမှာပါ။လူထုမိတ်ဆွေရုပ်တံလှိုင်း VOA မြန်မာပိုင်း website စာမျက်နှာနဲ့လူမှုကွန်ရက်စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းပေးပို့ချက်တွေကိုကြည့်ရအောင်ပါ။ကချင်ပြည်နယ်မန်စီမြို့မှာရှိတဲ့စစ်ကောင်စီတပ်စခန်း3ခုကို KIA နဲ့ပူးပေါင်းတပ်တွေကဒီကနေ့နေ့လယ်ပိုင်းမှာသိမ်းယူနိုင်ခဲ့တဲ့အတွက်မန်စီမြို့ကိုအလုံးစုံထိန်းချုပ်လိုက်ပြီလို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအတည်ပြုပါရယ်ဗမော်မြို့မှာတော့နှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပြီး KIA နဲ့ပူးပေါင်းတပ်တွေမျိုးရင်းရက်ွက်တချို့မှာဝင်ရောက်နေရာယူနိုင်ပြီဖြစ်ပါရယ်ကချင်ပြည်နယ်တိုက်ပွဲနောက်ဆုံးအချိန်ညရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင
်ကချင်လူလက်ရေးတပ်မတော် KIA နဲ့မဟာမိတ်တပ်တွေဟာဗမော်နဲ့မန်စီမြို့ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ4ရက်နေ့ကစတင်ပြီးတပြိုင်တည်းထိုးစစ်ဆင်ခဲ့တာပါဒီလ6ရက်နေ့မှာတော့ထိုးစစ်အရှိန်ကိုထပ်မံမြင့်တင်ခဲ့တာကဒီကနေ့နေရင်းပိုင်းမှာမန်စီမြို့ကိုအပိသက်တိမ်းယူခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
မန်စီမြာခန်းတုံခုဒီမနေ့ပိုင်ပေါ်တော့ဆက်တနေဝန်ကြီးတော့ပါအဒီပြန်ပိုင်လို့ရတဲ့နေသားဖြစ်ပါလား6ရက်နေ့ကနေတမမတက်ပေါ်ပေါ်ဆောင်မမပစ်တာဒီမနေ့ကတော့အဲ့ဘက်မှာနေနေအားပြန်ဖြစ်ပြီးမှတက်ခိုင်းလို့ဆက်တနေဝန်ကြီးတော့ပါဒီပြင်လိုက်တဲ့နေသားဖြစ်ပါလားဒါမျိုးတွေးမှာတော့ကြာပါပြီမျိုးတွေးဘက်ကတော့ရေးခါနေတင်းတာတော့ကြာပါပြီအဲမျိုးတွေးဘက်မှာတော့ကျွန်တော်တို့အဖွဲ့တွေပဲနေနေတာကိုတော့မျိုးပြင်းလို့ပြောမှာပေါ့တော့လုံချုံရေးခါနေတော့အဲ့ဒါကိုတင်းတာဖြစ်ပါတယ
် KIA နဲ့ပူပေါင်းတပ်တွေဟာပြီးခဲ့တဲ့နှစ်မေလပထမပတ်မှာမိုးမောင်းနဲ့မန်စီကိုတပြိုင်တည်းတိုက်ခိုက်ခဲ့တယ်လို့မန်စီမျိုးကရဲစခန်းနဲ့စစ်တပ်ကာကင်အချို့ကိုသိမ်းယူပြီးမြို့ကိုထိန်းချုပ်ထားခဲ့တာပါမန်စီမြို့ကအများစုဟာလည်းအဲ့ဒီကာလမှာကလေးကဘေးလို့ရတိမ်းရှောင်နေခဲ့ကြရတာပါဒီကနေ့မှာတော့မန်စီမြို့ကကြန့်ရှိနေတဲ့ခမာယ319633နဲ့အမှတ်923အမြောက်တက်စကန်တွေကိုသိမ်းယူခဲ့တာဖြစ်ကြောင်းဘူမူကြီးနော်ဘူးကအတည်ပြုပါတယ်လက်ရှိမှာတော့ဗမောမြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့လည်းဘူမူကြီးနော်ဘူးကပြောပါတယ်
အဲဘမောဘက်ကတော့တိုက်ပွဲကတော့ကျင်းတာပါတယ်။ဟိုမြို့တွေကကာကင်းဒီနောက်ရေးခါနုပါတော့မရှိတော့ပါဘူး။အလုံးကိုတက်ခါဘက်ကိုစုပြမပြောင်းသွားကြတယ်။ဒီမလေးဆက်ကုန်းနဲ့ဆက်တဲ့တို့ပေါ့နော်။ဟိုတို့ရေးတတ်တို့နောက်ဟိုကတက်တို့ကျောင်းဘက်မှာဂျုံရဲချထားတဲ့အဖွဲ့ဒီအလုံးရှိပါတယ်။အမြောက်တက်တို့ထောက်ဖို့တို့အကုန်လုံးရှိပါတယ်။ကိုခုလားမသိဘူးရှိပါသေးတယ်။ကျွန်တော်တို့တင်းလိုက်တဲ့အစားရှိခဲ့ပါဘူး။ဟိုရက်ွက်တချို့မှာတော့ကျွန်တော်တို့ဒီလဲဝင်ထွက်လို့တော့ရပါပြီနော်။အဲကျွန်တော်တို့ထင်းချုပ်နိုင်တဲ့နေသားတော့မဟုတ်ပါဘူး။ဝင်ထွက်ရတဲ့နေသားတော့ဖြစ်ပါတယ
်။ဒေတာတွင်သတင်းမီဒီယာအချို့ကပမော်အခြေဆိုင်ခါလိုက်ရ49ကို KIA ကတင်းယူကြောင်ဖော်ပြပေမဲ့ဘူမူကြီးနော်ဘူးကတော့အတိမပြုပါဘူး။ပမောင်မြို့ဟာကချင်ပြည်နယ်ဒုတိယမြို့တော်ဖြစ်ပြီးစစ်စင်ရေးကုကဲမှုဌာနချုပ်စကခ27ခါလာယ49 111 236 230အမြောက်တက်တန်ချက်ကတက်တင်ကားတက်အပြင်ဆက်သွယ်ရေးတက်ဆေးတက်အင်ဂျင်နီယာတက်စစ်မြေပြင်စစ်လက်နက်ပစ္စည်းတက်ထောက်ပံ့ရေးတက်စတဲ့လက်ယုံတပ်ဖွဲ့တွေလည်းအခြေစိုက်ထားတာပါစစ်ကောင်စီဘက်ကပမောင်မြို့မကြည်စစ်ကောင်စီဘက်ကဗမော်မျိုးမကြည်အတွက်လက်နက်ကြီးဒရုန်းနဲ့လေကြောင်းကအပြင်းထန်ခုခံနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လကစတင်ခဲ့တဲ့ဗမော်မျိုးသိမ်းတိုက်ပွဲအတွင်းအရက်သား30ကျန်တေဆုံပြီးထိခိုက်ဒဏ်ရာရသူ150ကျော်ရှိကြောင်းကချင်အရက်ဖက်အဖွဲ့စည်းတွေကဒီဇင်ဘာလ18ရက်နေ့ကထုတ်ပြန်ထားပါတယ်။လူဦးရေ3000ကျော်လောက်နေထိုင်တဲ့ဗမော်မျိုးရဲ့မြို့ကန်ပြည်သူ3ပုံ2ပုံလောက်ကလည်းနေရဲစွန့်ကွာထွက်ပြေးနေရကြောင်းဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူးခင်ဗျာ။
ကိုစံကြောပြပြသွားတာပါဗုဒ္ဓဘုနေ့ညာချံ VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ချင်းတီနယ်ဖလန်းမြို့သိန်းနိုင်ရီထိုးစစ်ဆင်နေတဲ့ချင်းညီနောင်ပူပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေတယ်လို့တိုက်ပွဲအနည်းနာမှာရှိတဲ့မျိုးကန်တွေက VOE ကိုပြောပါတယ်စစ်ကောင်စီဘက်ကနေရောညပါလေကြောင်းအသုံးပြပြီးတော့အပြင်းထန်ခုခံတိုက်ခိုက်နေတဲ့အတွက်ဒေသခံတွေမျိုးလုံးကျွတ်ဘေးလွတ်ရာကိုလည်းတိမ်းရှောင်နေကြရတာပါဖလန်းတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မဆုမုံကပြောပြမှာပါရှင
်ချင်းပြည်နယ်ဖလန်းမြို့မှာချင်းညီနောင်ပူပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကနေရောညပါလေကြောင်းကိုအသုံးပြုပြီးတော့အပြင်းထန်ခုခံတိုက်ခိုက်နေတယ်လို့မြို့ကန်တွေက VOE ကိုပြောပါတယ်နိုဝင်ဘာလ9ရက်နေ့2024ကနေစပြီးချင်းညီနောင်စစ်စင်ရေးစတင်ခဲ့တာပါဖလန်းမြို့သိမ်းတိုက်ပွဲဖြစ်ပွားလာနေတာဇန်နဝါရီလ9ရက်နေ့2025မှာဆိုရင်နှစ်လတည်တည်ပြည့်နေပြီလို့မြို့ကန်တွေက VOE ကိုပြောပါတယ်ဒီတိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကမနေ့ကအထိလေကြောင်းကိုအသုံးပြုပြီးအပြင်းထန်ခုခံတိုက်ခိုက်နေတဲ့အခြေအနေမြို့ကန်တူကအခုလိုပြောပြပါတယ
်လက်နဲ့ငယ်လက်ကြီးရယ်လက်နဲ့ကြီးတွေလက်ကြီးရယ်ဒီရင်လက်ဖိုက်တာလဲလာပဲပြီးတော့ဝိုက်ထွက်လာအဲ့ဒါလဲဘုံလာပဲညမနေ့ညအထိတကောင်ရန်ထိတနတန်အော်တူအော်တူဆွဲတဲ့ဟာလို့ဇီတောင်ကြရငရူရပါနေဒီနေ့တော့ဒီနေ့တခါတလေနည်းနည်းအတိမမြဘူးဒီနေ့ကတခါတော့ကြရတယ်လက်နဲ့ငယ်ကြရတယ်ဒီနေ့တော့အချီးကမနာချီးကမရှိတော့ဘူး
တိုက်ပွဲတွေကြမှာလက်နဲ့ကြီးလက်နဲ့ငယ်တန်းတွေကြားနေရတယ်လို့လေရင်ကပါကြေးရွာတွေပေါ်ပြန်ဝဲနေတာကြောင့်ကလေးငယ်တွေစိုးရင်ကြောက်လန့်နေကြတယ်လို့အနီးအနားမှာရှိတဲ့မြို့ကန်ကဆက်ပြောပါတယ
်ဒီအပေါ်ဒီလေရင်လာတဲ့ခါမှာကလေးတွေကငိုကြတယ်လေဘုံကျဲမှာကြောက်လို့ပေါ့အမလေးကြောက်ကြောက်ကဘုံငရုရအကာကွယ်လည်းမရှိဘူးယူနာမှာရှောင်းတဲ့ပုံနဲ့ပြီးတော့အင်အောက်မှာပုံရည်ဘုံကျဲမှာကြောက်လို့
တခါတလေငရုယွာနာစီလက်လက်နဲ့ကြီးနေလာပြစ်တယ်ဆိုတော့တိုက်ပွဲစီတဲ့ချိန်တော့ငရုလန့်နဲ့ကြောက်တာ
လက်တလောဖလန်းမျိုးတိုက်ပွဲချင်းနေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ချင်းညီနောက်ဖွဲ့ကို VOA ကစ조사ဆက်သွင်းနေပါတယ်လက်တလောမှာတော့ဖလန်းမျိုးပေါ်မှာစစ်ကောင်စီရဲ့ဖလန်းမျိုးအခြေဆိုင်အမှတ်268ခြေရင်တရင်တစ်ခုသာကြံရစ်တော့တယ်လို့နောက်ထပ်ဖလန်းမျိုးကန်တူကလည်းပြောပြပါတယ
်ဒီယူနင်းလေဘုန်းကြီးချဲ့တဲ့ဝဲထွက်လာနေတဲ့ဘုန်းကတအားချက်ပဲအတည်လဲခုခံတယ်တတ်ကုန်းကနေလဲလဲနဲ့ကျင်းနေလဲပြစ်တယ်တတ်ကုန်းတစ်ခုပဲကျင်းနေတယ်ဆက်ကနှစ်ချောက်ရှိတတ်ရင်တတ်ကုန်းအဲ့ဒီတစ်ခုပဲကျင်းနေလဲအဲ့ဒါကိုသူတို့ဝိုင်းပြစ်ကြတာပေါ့လေ
တိုက်ပွဲကြောင့်မလို့မြို့ကန်တွေမြို့လုံးကျွတ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။သူတို့အတွက်စားတောက်နေထိုင်ရေးနဲ့ဆေးဝါးအခက်အခဲတွေကြုံနေရတယ်လို့မြို့ကန်တွေကပြောပါတယ်။ရာသီဥတုထံကိုခံနေရတဲ့အတွက်အသက်အရွယ်ကြီးရင်းတဲ့သူတွေနဲ့ကလေးငယ်တွေဖျားနာနေကြတယ်လို့မြို့ကန်ကဆက်ပြောပြပါတယ်
။ကောင်းဆေးတွေဖျားနာတဲ့သူတွေလည်းရှိတယ်။ဆေးဝါးဝယ်ရှာလည်းမရှိဘူး။ဟိုပလမ်မာစီစီဆိုင်လည်းမရှိတော့ဘူးဆိုတော့စီတဲ့ဟာလူနဲ့ကိုဟာကိုကိုကြရလေဟာတာတော်ရနဲ့စီဝါနဲ့ခက်ခဲတယ
်စစ်ဘေးရှောင်အများစုကတော့ဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အချိန်မှာအနေစင်းရဲ့အစာစင်းရဲ့အခက်အခဲမျိုးစုံကြုံနေရတဲ့အပြင်စစ်ကောင်စီဘက်ကဖမ်းဆီးပြီးတော့စစ်သားတစ်စုဆောင်မှုတန်းကြောင့်မလုံခြုံမှုတွေနဲ့ခံစားနေရပြီးအကူအညီအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်စစ်ကောင်စီတပ်ရဲ့ဖလန်းခရိုင်ရဲတပ်ဖွဲ့ယုံဖလန်းမြို့နယ်ရဲတပ်ဖွဲ့ယုံစောက်လုံရေးယုံအထွေထွေအုပ်ချုပ်ရေးယုံနဲ့ဆေးရုံကုန်းနေရာတွေကိုတော့ချင်းညီနောင်ဖွဲ့ကနေတိုက်ခိုက်သိမ်းပိုက်ထားပြီးတော့စစ်ကောင်စီရဲတပ်ဖွဲ့ဝင်စုစုပေါင်း45ဦးလက်နက်ခဲယမ်းတွေနဲ့အတူလက်နက်ချအညံ့ခံခဲ့ကြောင်းကိုချင်း Brotherhood အဖွဲ့ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ20ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ချင်းညီနောင်အနေနဲ့မင်းတပ်မျိုးနဲ့ဖလန်းမျိုးမှာနောက်ဆုံးကြံနေတဲ့စစ်ကောင်စီတပ်စခန်းတွေကိုအပိသက်သိမ်းပိုက်နိုင်တဲ့အထိဆက်ပြီးတော့မှထိုးစစ်ဆင်တိုက်ခိုက်သွားမယ်ဆိုတာကိုလည်းသတင်းထုတ်ပြန်ထားပါတယ်ရှင်။
ချင်းပြည်နယ်ကတိုက်ပွဲတွေရဲ့အခြေအနေကိုကျမတို့ကြားခဲ့ရပြီးတဲ့နောက်မှာတော့တနင်္လာနေ့တိုင်းမှာလေဒီတိုက်ပွဲတွေကြားကနေပြီးတော့လုံခြုံရေးတင်းကျပ်နေတဲ့အကြောင်းကိုပြောပြမှာပါတနင်္လာနေ့တိုင်းထဲကပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီဘက်ကဒေသတွင်းစစ်ဆေးရေးဂိတ်တွေမှာလုံခြုံရေးပို့ပြီးတော့တင်းကျပ်လာတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကရေချောင်းကရောလေချောင်းကပါတိုက်ခိုက်နေတဲ့အတွက်ဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြရပြီးတော့အကူအညီတွေလည်းလိုအပ်နေတယ်လို့ဒီလူသားချင်းကယ်ဆယ်မှုလုပ်ငန်းတွေလှုပ်ဆောင်နေသူတွေက VOA ကိုပြောပါတယ်ရန်ကုန်ကသတင်းပေးပို့လာတာကိုတော့အလိမာကပြောပြမှာပါရှင်
တနင်္သာရီတိုင်းထဲမှာစစ်ကောင်စီနဲ့ဒေသခံတော်လှန်ရေးတပ်တွေကြားအခုနှစ်အစပိုင်းကတည်းကတိုက်ပွဲတွေပြင်းထန်လာနေပါတယ်စစ်ကောင်စီဘက်ကရေချောင်းပစ်ကူတာတွေရှိသလိုတိုက်လေရင်နဲ့အရက်သားနေထိုင်တဲ့နေရာတွေမှာပုံကျဲနေပါတယ်။တဝဲခရိုင်ထဲမှာတော့လက်နက်ကင်ပဋိပက္ခကြောင့်ယာယီစစ်ရှောင်ရတဲ့အခြေအနေကမကြာခဏဆူသလိုကြုံနေရတယ်လို့စစ်ရှောင်တွေကိုအကူအညီပေးနေသူတူကပြောပါတယ်
။ကျွန်တော်တို့ဆိုတာကဒီမြေတန်းစစ်ရှောင်ဆိုတဲ့ပုံစံမျိုးတော့မရှိဘူးပေါ့ဗျာ။ဒီတဝဲခရိုင်ထဲမှာဆိုလို့ရှိရင်ဟိုစစ်ကောင်စီစစ်ကြောင်းဝင်လာတယ်ဆိုလို့ရှိရင်ဒီနိစ္စရွာတွေဟိုထွက်ပြေးကြရတယ်။အဲပြီးတော့သူတို့ပြန်သွားတယ်ဆိုလို့ရှိရင်လည်းရောင်းပြန်ဝင်ကြတယ်အဲ့လိုမျိုးဖြစ်နေပြီးတော့ဟိုရှိရက
ြတဝဲခရိုင်ကလောင်းလုံမြို့နယ်မှာလည်းနှစ်ကုံပိုင်းကလေးကတိုက်ပွဲတွေပြင်းထန်လာခဲ့တာပါတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကအကြဆုံးများတယ်လို့လဲတော်လိုင်းရေးအဖွဲ့ကထုတ်ပြန်ထားပါတယ်အခုရပိုင်းမှာလည်းစစ်ကောင်စီရဲ့လက်ခတ်တောင်စခန်းပစ်ခတ်ခံရပြီးတဲ့နောက်တိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်တနင်္သာရီတိုင်းတွေကစစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရပါဘူး။ဒေသခံတွေဟာလက်နက်ရန်နဲ့ဖမ်းဆီးခံရတာအပြင်ကုန်စည်တည်ယူခွင့်ကတ်တတာစစ်စေးရေးဂိတ်တွေမှာလုံခြုံရေးတင်းကျပ်တဲ့အခြေအနေတွေကြောင့်အခက်တွေ့နေရတာပါ။တိုက်ပွဲတွေကြောင့်စစ်ရှောင်သူတွေအတွက်အခြေခံလိုအပ်ချက်တွေများနေတယ်လို့လည်းစစ်ရှောင်တွေကိုကူညီပေးနေတဲ့ DDMSC ကိုမင်းလွေဦးကပြောပါရစေ။အဓိ
ကရည်ကြီးဆိုတာဒီသူစေဝေချောင်းလေးလိုအပ်တဲ့ခြေကစောက်တုတ်ကိုပေါ့ဗျာခြေကစောက်တုတ်ကအဆန်စီပြီးတော့ဆေးဝါးအဲကျမကြီးပေါ့ဗျာဒါဒီကိစ္စတွေကတော်တော်ဟိုဟာခက်ခဲတဲ့နေသားမျိုးတော့ရှိတယ်ဒါတော့အရင်ကတည်းကပဲဟိုခက်ခဲနေတဲ့ဟာမျိုးပေါ့ဗျာဒီကျမကြီးဆက်ရှုံးမှုဆိုလို့ရှိရင်ဆက်ရှုံးမဟုတ်တဲ့တာမန်အကြံသားတွေတော့မှပဲဟိုကျမကြီးဆက်ရှုံးမှုကျမကြီးဟိုဆုံးမှုကတော်တော်လေးမရှိတော့တဲ့နေသားပေါ့ဗျာအဲ့လိုခြေနေမျိုးရှိတယ်ဒီကဆိုလို့ရှိရင်ရခြေရတဲ့ခြေရတဲ့မှာဒီကျမကြီးဆေးပိကန်းတွေရှိသေးတယ်အခုကကျမကြီးဆေးပိကန်းတွေလည်းမရှိဘူ
းဆက်ရှောင်းသူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်ကုကြီးနေသူတွေမှလည်းအခက်အခဲတွေကြုံနေရတယ်လို့ကိုမင်းလွေဦးကဆက်ပြောပြပါရတယ်
ကျမကြီးနဲ့ပတ်သက်လို့ရှိရင်တော်တော်ခက်ခဲကြုံနေရတဲ့အနေအထားမျိုးပေါ့ဗျာဆက်ဆောင်နေလို့ရှိရင်လည်းပူလုံဆိုးတယ်ပေါ့ဗျာအဲဒါတို့ကြည့်ကျွန်တော်တို့ကစိတ်ဝါးလေးပါလေလိုအပ်ချက်တော့ကျွန်တော်တို့ပို့မယ်ဆိုရင်တော့မှပဲကျွန်တော်တို့လိုလောက်တဲ့စိတ်ဝါးဝယ်ယူခွက်ကမရှိဘူးဗျာဝယ်ယူခွက်ကလည်းမရှိဘူးအဲ့လိုချင်နေမျိုးတော့ဟိုရှိနေရတာ
တနေ့သာရီမြို့နယ်ထဲမှာအခုလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိတ်ခေါ်ကျေးရွာနဲ့ချောင်းနှစ်ပေါက်ကျေးရွာကဒေသခံတွေလည်းရွာလုံးကျွတ်ထွက်ပြေးနေရတယ်လို့တွဲလက်ကြီးကြီးစစ်ရှောင်းကူကြီးရဲ့အဖွဲ့ကပြောပါတယ်။စစ်ရှောင်းသူဦးရင်1400ဝန်းကျင်အတွက်အရေးပေါ်စားနပ်ရိက္ခာလိုအပ်နေတာပါ။တနေ့သာရီတိုင်းထဲမှာတောတောင်နဲ့ကာလရှည်စစ်ဆောင်နေသူတွေရှိသလိုတစ်ဖက်မှာလည်းယာယီစစ်ဆောင်ရသူတွေအတွက်အရေးပေါ်လိုအပ်ချက်တွေကရှိနေတယ်လို့စစ်ဆောင်တွေကိုကူညီပေးနေသူတွေကပြောပါတယ်ရှင
်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံကသတင်းပေးပို့ချက်ကိုကြည့်အောင်ပါ။တရုတ်မျိုးသားရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းကိုပြန်လည်ကဲထုတ်နိုင်ခဲ့ပြီးတဲ့နောက်သူဟာမြန်မာလူကုန်ကူးဂိုင်းကဖမ်းဆီးပြီးတော့လိမ့်လေလှည့်ဖြားရောင်းစားခံခဲ့ရတာဖြစ်တယ်လို့ထိုင်းရဲချုပ်ကအတည်ပြုပြောဆိုလိုက်ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ရှင
်တရုတ်အမျိုးသားရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းကိုတရုတ်လူမောင်ကိုဂိုင်းကထိုင်းနိုင်ငံမှာကြော်ညာလုပ်ငန်းတွေလုပ်ကင်ဖို့အတွက်ဆိုပြီးလိမ့်လေခေါ်ယူပြီးငှားရမ်းခဲ့ကြောင်းသူဟာလူကုန်ကူးတဲ့ဂိုင်းကိုရောက်သွားခဲ့ပြီးမှသူဟာရောင်းစားခံခဲ့ရကြောင်းသိခဲ့ရတာပါတရုတ်အမျိုးသားရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းဟာတရုတ်လူမောင်ကိုကိုင်းကတားကောင်ဖြစ်ဖမ်းဆီးခံခဲ့ရတာဖြစ်တယ်ဆိုပြီးထိုင်းရဲကျုပ်တက်ချိုင်းဖတ်တနီလာဘက်ကအခုလိုအတည်ပြုပြောကြားသွားခဲ့ပါတယ်
Recorded in the natural world, I want to see the two blocks. What is the mass casting? Go, don't talk about your body, try, put your hand on your body, turn bad.
Tanya Joe, touch time, but the knee lamb back up. The yoke song, shin shin ha, the yoke nang and that chin chin.လူကုန်ကူးတဲ့ဂိုင်းတွေကကြော်ညာလုပ်ငန်းလုပ်ဖို့လိမ့်လေဖျားယောင်းခံရပြီးအခုလိုမျိုးထိုင်းနိုင်ငံကိုလာရောက်ခဲ့တာဆိုပြီးရဲချုပ်ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားခဲ့ပါတယ်။လူကုန်ကူးတဲ့ဂိုင်းတွေဟာသူ့ကိုသူဝနဘူမိလေစိတ်ကနေမဲဆောက်ထိခေါ်လာခဲ့ပြီးမဲဆောက်ကနေတဆင့်ကားနဲ့လာခေါ်ကမြန်မာဘက်ချမ်းကိုခေါ်ဆောင်သွားခဲ့တာလို့လည်းဆိုပါတယ်။ဘန်ကောက်မြို့ကိုရောက်ရှိလာတဲ့တရုတ်ဆောင်ရှင်ရှင်းကတော့အင်္ဂလိပ်ဘာသာနဲ့အခုလိုပြောဆိုသွားခဲ့ပါတယ်။အခုလိုမျိုးသူလွတ်မြောက်ပြီးသူ့ရဲ့တိုင်းပြည်ပြန်ခွင့်ရအောင်ကြိုးပမ်းပေးခဲ့တဲ့မိသားစုဝင်တွေနဲ့ထိုင်းဆိုရကိုကျေးဇူးတင်တဲ့အကြောင်းအင်္ဂလိပ်ဘာသာနဲ့ပြောဆိုသွားခဲ့တာပါတရုတ်ဆောင်ဝမ်ရှင်းဟာထိုင်းကိုမရောက်လာခင်မှာသူ့ရဲ့အနုပညာလုပ်ငန်းအတွက်အွန်လိုင်းကနေထိုင်းကနာမည်ကြီးရုပ်ရှင်ကုမ္ပဏီဝက်ဘ်ဆိုက်ကိုဆက်သွယ်ခဲ့တာဖြစ်ပေမဲ့ဒီ online website ရဲ့နာမည်ကိုတရုတ်ကြားဖြန့်ဂိုင်းတွေကနေနာမည်တူနဲ့ဖွင့်ပြီးတားကောင်ရှာနေခဲ့တာကိုသူမြန်မာပြည်ပတ်ကမ်းရောက်မှသိခဲ့ရတယ်လို့ဆိုပါတယ်။သူ့ကိုထိန်းချုပ်ပြီးအလုပ်လုပ်ခိုင်းတဲ့နေရာမှာသူ့လိုအလိန်ခံရသူတွေအများအပြားတွေ့ခဲ့ရကြောင်းကိုလည်းဘန်ကောက်ကိုပြန်ရောက်ချိန်တရုတ်ဆောင်ဝမ်ရှင်းကိုတရားဝင်ပြုလုပ်ခွင့်ပေးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သူ့ကို call center online လိမ်လည်တဲ့လုပ်ငန်းတွေမှာလုပ်ကင်ဖို့ခိုင်းစေခံရတာမှန်ပေမဲ့သူကအလွန်ကြောက်နေတာကြောင့်သူတို့ခိုင်းတာကိုလည်းမလုံနိုင်ခဲ့ဘူးလို့လည်းလွတ်မြောက်လာတဲ့ဝမ်ရှင်းရဲ့ထွက်ဆိုချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တရုတ်ဆောင်ဝမ်ရှင်းရဲ့ဖြစ်ရကြောင့်ထိုင်းနိုင်ငံဟာနိုင်ငံတကာခရီးသွားတွေအတွက်အန္တရာယ်ရှိနေပြီဖြစ်လို့တရုတ်ကြားဖြန့်လိမ့်လေခိုင်းတွေကိုထိထိရောက်ရောက်အရေးယူပေးဖို့ကိုလည်းထိုင်းနိုင်ငံရဲ့အတိုက်ခံတွေကတောင်းဆိုနေကြပါတယ်။တရုတ်ဆောင်ဝမ်ရှင်းရဲ့အမှုနဲ့ပတ်သက်ပြီးဆက်နွယ်နေတဲ့လူကုန်ကူးတဲ့ဂိုင်းတွေကိုတရုတ်နဲ့ထိုင်းအနာပိုင်တွေပူးပေါင်းစုံစမ်းစစ်ဆေးအရေးယူဖို့ပြင်ဆင်နေပြီလို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင
်။ကျမတို့ဒါ VOA မြန်မာပိုင်းသတင်းတောက်မအေးမှာသတင်းပေးပို့သွားတာကိုတင်ဆက်ခဲ့တာပါ။ဗုဒ္ဓဘုနေညာချန် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေဒိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။
ဖျူရီအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနက်ခင်းရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ညာနဲ့လိုင်းတူမီတာ40 kHz 0933ညာတို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုက်တိုမီတာ19 kHz 15953ညလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ30 kHz 9963ညတို့အပြင် ပထမပိုင်းနာယူဝက်နဲ့စနစ်တနူးနေနေမှာထပ်တိုးလိုင်းလံမီတာ190 kHz 1505ရို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း UA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA မြန်မာပိုင်းစီစဉ်တွေကိုနှာစင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။ကျမတို့ခုထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်ည9:00ကနေ 10:00 အစီအစဉ်ပြီးတာနဲ့မြန်မာစံတော်ချိန်ည 10:00 ခွဲကနေ 11:00 ခွဲအထိအထူးအစီအစဉ်ကိုတိုက်ရိုက်တင်ဆက်ဖို့ရှိပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ American သမ္မတဟောင်း Jimmy Carter ရဲ့ကဘာနဲ့မြမအရေးစွမ်းဆောင်ချက်အမှတ်တရအစီအစဉ်ကိုကျမတို့တင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်ပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုကြည့်ကြရအောင်ပါ။ကျမတို့ဗုဒ္ဓဘုရားညချမ်းတိုင်းတင်ဆက်နေတဲ့ Editor ဆွေးနွေးကန် Jan C အားကစားကဏ္ဍစာရာတွေကိုတင်ဆက်ဖို့ရှိပါတယ်။ပထမအဦးဆုံးတော့ Editor ဆွေးနွေးကန်မှာတစ်တုံညာနှစ်ခွန်စစ်စင်ရေးတုန်းကမတိကျိုးကျွန်ပြုနေခဲ့တဲ့တရုတ်ဟာအခုဆိုရင်တိုင်းရင်းသားအင်အားစုတွေကိုအတိုက်ရက်ခိုင်းပြီးတော့စစ်ကောင်စီကိုတစ်ဖက်သက်အားပေးလာတာဘာကြောင့်မလဲတိုင်းဒေသတပ်ဖွဲ့တွေကိုလုံးဝဆွန့်လွတ်လိုက်တဲ့သဘောလားဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးရင်ကောအမေရိကန်အနေနဲ့မြန်မာအပေါ်တရုတ်လွှမ်းမိုးလာတာကိုတံပြန်နိုင်ပွဲရှိပါသလားဒီသတင်းပတ် Editor ဆွေးနွေးကန်အစီအစဉ်မှာဥကျော်စံတာကိုမမျှသစဉ်အောင်မေးမြန်းဆွေးနွေးထားတာကိုကျမတို့ပြန်လည်ထုတ်လင်းလိုက်ပါတယ်ရှင်
မင်္ဂလာပါဦးကျော်စံတန်ရှင
်မင်္ဂလာပ
ါဒီတရုတ်ကအခုလက်တလုံးမှာပေါ့မြန်မာစစ်ကောင်စီပေါ်မှာထောက်ခံမှုပို့ပြီးတော့ပြလာတာကိုတွေ့ရပါတယ်ဒါကဒီတရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒပြောင်းလာတယ်လို့ပြောလို့ရမလား
မူဝါဒပြောင်းသွားတယ်လို့တော့မပြောနိုင်ဘူးထင်ပါတယ်ဒါပေမဲ့ရပ်တည်ချက်ကတော့နည်းနည်းထိုဘက်ဒီဘက်ရင်သွားတဲ့သဘောပေါ့လေတရုတ်ရဲ့မြန်မာဆိုင်ရာမူဝါဒကတစ်ဖက်ဖက်ကိုအပြတ်သက်နိုင်သွားအောင်အားပေးလိုက်မယ်ဆိုတဲ့မူဝါဒအစကတည်းကမဟုတ်ပါဘူးနှစ်ဖက်ခွာပြီးတော့ကစားတဲ့စနစ်သာဖြစ်ပါတယ်ဆိုတော့ဟိုဘက်လူရင်းဟိုဘက်ကိုထိမ့်ဖိပြီးတော့ဖိဖော်လုံးမဲ့ဒီဘက်ကသာနေဒီဘက်ဖိဖော်လုံးမဲ့ဆိုတော့အခုလည်းအဲ့ဒီသဘောပါဖြစ်ပါတယ်ဆိုတော့အခုစစ်ကောင်စီဘက်ကသိပ်ပြီးတော့ကြာရှင်းမဲ့အခြေအနေရှိလာပြီးတိုင်းဒေသတွေဘက်သိပ်တက်လာတော့အဲ့တော့နဲ့ထိမ့်ဖိပြီးတော့စစ်ကောင်စီဘက်ကိုပြန်မပေးတဲ့သဘောအဲ့လိုသူတို့ balance လုပ်တဲ့သဘောသာဖြစ်မယ်လို့ထင်ပါတယ
်ဒါပေမဲ့ဒီတစ်ချိန်ကလေတော်တော်ကိုတိတိတတ်တာလို့ပြောရမယ်ထင်တယ်ဒီပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်း MND ကိုကန့်တက်ခေါင်းဆောင်ပေါ့ဥဖုန်တာရှင်ကိုတရုတ်ကဖမ်းဆီးထိန်းသိမ်းနေဆိုတဲ့သတင်းတွေလည်းထွက်ခဲ့ပါသေးတယ်။အဲ့တော့အခုဒီကြားပြန့်ကိစ္စမှာတော့တရုတ်ကတိုင်းသားလက်နက်ကင်တွေကိုမသိမသာလက်တို့တယ်။အခုကျတော့လုံးဝပြောင်းပြန်ဖြစ်သွားတဲ့အခြေအနေလား
။လောလောဆယ်ပြောင်းပြန်ဖြစ်သွားတယ်လို့မြင်ရတယ်ပေါ့လေ။ဆိုတော့ဒီကနေ့ကြားပြန့်ဖုန်တာရှင်ကိစ္စကိုပြောမယ်ဆိုလို့ရှိရင်သူ့ကိုဖမ်းတယ်လို့သတင်းတွေထွက်တယ်။ဒါပေမဲ့လည်းပဲအဲ့ MND ဘက်ကပြန်ညင်းတယ်အဲ့ဒါဟာအတိပဲတောက်လွဲနေရတာဖြစ်တယ်ဆိုပေမဲ့ဖုန်တာရှင်ကတရုတ်ပြည်ဘက်သွားပြီးမကြာခဏဆေးကူတာလေးရှိတယ်ပြန်မလာဘူးဘာညာဆွဲတဲ့င်းလေထွက်တယ်ဘာပဲဖြစ်ဖြစ်တရုတ်ကကုကန် MND ကိုအပြင်းထန်ဖိအားပေးတာသိကြပါရယ်ဒီလိုတုန်းကဩဂတ်စ်လတုန်းကတရုတ်အရှေ့ယအထုကုစတဲ့နဲ့တွေ့ကြတဲ့အခါမှာသူတို့ကပြောခဲ့တယ်ခင်ဗျားတို့ဟာသူတို့ပြောတာကိုမလိုက်နိုင်ဘူးဆက်တိုက်နေမယ်ဆိုရင်ပြင်းပြင်းထန်ထန်အရေးယူမယ်လို့သတိပေးခဲ့တယ် warning ပေးတယ်ဆိုတာအစည်းအဝေးမှတ်တမ်းတွေကပေါက်ထွက်လာတွေ့ရတယ်ပေါ့လေဆိုတော့အဲ့ဒီကကြည်ရင်အဖြစ်တေဝကဖိအားပေးတာတော့မှန်ပါတယ်နောက်ပြီးတော့တိုင်းရင်းသားအဖွဲ့တွေအားလုံးထဲမှာတရုတ်ဖိအားပေးပြီးတော့လက်လင်ချိုးလို့ရတာလည်းပဲကိုကန်အမင်ဒီဟာအဓိကအဖွဲ့ပါပဲသူတို့ကလုံအောင်မွေးစားထားလို့သူတို့အားပေးထားလို့တက်လာတယ်ဆိုရင်မှားမယ်မဟုတ်ပါဘူးသူတို့အဖြစ်ရင်းချင်းမှုလက်ဆင်တယ်သူတို့ဘာသာစကားကိုပြောတယ်သူတို့ရဲ့ငွေကြေးကိုပဲသုံးတယ်ဆိုတော့တရုတ်ကသူတို့အများဆုံးအကြက်ကနေဖြစ်ပါတယ်ဒါမဲ့ကျန်တဲ့တိုင်းရင်းသားတွေကတော့သူအဲလုံးဝပြောင်းပြန်ကြီးလုပလိုက်ပြီဆိုတော့ကျွန်တော်ပြောဖို့အချိန်စောသေးတယ်လို့ပဲပြောမှာပါ
အဲ့တော့အခုအချိန်နေမှာဒီတိုင်းရင်းသားလက်နက်ကင်တွေကိုတရုတ်ကလုံးဝစွန့်လွတ်လိုက်တဲ့သဘောလား
အဲ့ဒါပါစောစောကလိုပဲဒီလုံးဝစွန့်လွတ်လို့လည်းမဖြစ်နိုင်ဘူးထင်ပါတယ်လုံးဝစွန့်လွတ်ဖို့လည်းရည်ရဲစီပုံမရပါဘူးသူကအဖိဖို့နဲ့ထိန်းကြီးထားမယ်ဆိုတော့သူကအဲ့လိုပဲလုံထောင်းမှာဖြစ်ပါတယ်မြန်မာနိုင်ငံမှာတိုင်းဒေသတင်အားစုတွေလုံးဝစုပ်မှုကံကွယ်မှုမရှိရင်သူတို့ဘယ်သူနဲ့ကင်ပြီးထိမ့်မလဲမြန်မာအစိုးရကိုသူတို့ထိမ့်ဖို့ညှိဖို့လိုချင်ဥမာအဖြစ်ကြားဖြန့်ကိစ္စရုပ်လူမျိုးတွေစိတ်နစ်နာနေပြီဆိုတဲ့အခါမှာစစ်ကောင်စီကိုသူတို့ပြောလို့မရဘူးလေအဲ့ဒီပြောလို့မရတော့ဒီတိုင်းဒေသတင်အားစုတွေပဲအဆုံးချပြီးသူထိမ့်ခဲ့ရတယ်ဆိုဒီလိုနောက်လာလို့လေဒီလိုကိစ္စမျိုးဖြစ်လာနိုင်ခဲ့ရင်ဆိုတရုတ်ကအမြဲတမ်းဒီစိတ်ဓာတ်နဲ့ di mienan di zboran ni elu ber. Tapi nanti pun roti ni kita macam apa? Elu tanya dah ribu yang aduh lama sunro le ya malam mahupu. Kau kan di mienan sunro le kau tengah elu ber. Kau kan di mienan laju sing lebi. Sunro elu lebi nenor yang mahupu. Tapi KIA dan TNL sunro lebi emnai yang aji biar nanti aduh sing datang bi. Sekarang saya lagi bongkar ni ada terus injar ni itu. Now KIA KIA sulap itu juga tenggiam biar semua ni betul luji ni le. Misiat la dua tuan ni tu pelbagai dia terus le semasa ni le terus elu terpisah tiap hari dalam ni aku tu nak pergi rubi ni ya macam ni. Cakap ni mungkin kain suri le betul tiga dua hari si boy zinjang aja terus macam ni. India tu mubiar terus bawa topshu tu si boy di dalam. Ia cakap ni nak, memang aku terpaksa jilat lah yang lalu lalu pernah mesti pinjam. So dah aku kami ada cincin yang awal ini. So retain dah yang azu itu. Kalau semua sumpit lagi tersual, mesti pinjam bu. Sumpit lagi ni lewe, retain dah yang azu yang lekan lima mahupu surat tu bawa tu awal.
Di sekarang si beko dia kata, ada lah terlumiu. Retain dah lene kain betiu, ada lah nain dala. Di ini orang bekal, alu muda juga ada lah law awal alu muda cini mesti lah.
Tapi jadi apa yang ada ni lu dah dulu zaman ini ni apa dia boleh. So tu ada orang yang cakap kerja macam dulu ada biar di kampung dulu lukaya lah. So lah ada lah ni macam. Sekarang siapa dia biar dia time macam labu dia jadi orang tu macam kau ni bus lusi ada siapa time dah ini dulu apa dia. Dalam tayin dah ini azuri pakai lewat dah tayin dah ini azuri arah dulu ber lumba ber tu memeh tu cuma kan tadi siapa le tu juga orang kenal orang berdua tu mempunyai bahan bahan lugu ni surat mula si me surat tu cincin mara tu juga ada buat lugang luar lalim me aku lewat sekarang si guru luar lumba pung awi takkan lagi ada buat mahuk bahu sekarang si guru juga buat lumba aminu ngaruk kuni me surah ada condition free mahuk bahu lah condition si hello tunggal tu juga pujah wala lah. Jikalau begitu, kongsikan sibira credibility. Mian lekan tengah jikalau begitu, tak nanti orang cuci awak. Tiada mian orang cuci awak sudah pior. Nampak IP nanti apa pun bilang pesisi masa tu pun hiji ada pada. So dia juga sekarang sudah lupa mula. Orang alam nanti apa pun pesisi usaha tanya dah yang azura change. Tuan yang azura mian pior lagi sekarang sudah lepior. Sita kalau pior dah pior jadi, terus apa orang nak susu sih, terus sih nak apa sih, terus sih program esok jangan jadi setan ni, so. Sekarang sih gulung awam terhadlu, tapi ini dah ulah, tapi ini gulung apa sih pelalu jadi memahup aku tak kisah mah. Tapi ini dah kalau terus ye, terus ye mungkin mulaan boleh, macam terus ye polisi lewat mah boleh, luar dari ini nampi memang sih, so. Tapi ini dah kalau terus ye, tiga arah jalan pelan, tangan dek ini sini bade.
Eh, di ni ama NGO letak biar biar macam mai. Di enam nangan ni aw, NGO naya leti apa yang bongsi lah.
Jangan macam, ayi timu naya dah. Tolong ini azu asalusian ni mai. Tapi apa NGO nak ada elu asalusian ni macam apa malu ber. Pemilu ni biar mawar luar cai cima cai mai. Tapi aku cai lu biar ambuh. Mai aku ni buat apa? Tapi aku belum ada sanggulom ni aku. Jururi ye. Tak tipu pun, tu tu ni lekang ni macam ni mahu pandai macam ni. Di sini mah Amerika, aku Amerika, aruh Amerika hal eh beruma pun biar elu luar ini mahu elu pion ni dengan kalap belum. Ayi polisi tu juga pay mah, hutang mah. Nampak tanya dah Muhammad Faruqi, NUG ni macam sana NUG hari aruh Malaysia ni sui pion ni apa ni. So tu lu hulu pon nim biar, sekarang sebab bukit nim biar hal eh NUG tu suing lu suing. Kau mesin tu lu ya, berarti juga dah harus rum lula bahu sura. NUG boleh ber, nampak ni kan? Tuh tu pun American tu pun ada. Selalu tu ini ni memang biro NUG anaya, beramal lu mampu bahu tu. Tuh yang tu cukup biro dah pola macam ni pete bah. Di NUG tu tapi biro pel dia apa? Tuh di kat dia tu sini dah. Di Taiwan kisah dah pete si boleh apa macam? NUG ni, Taiwan ni azuri ni, ni macam ni ni, tuh ni American jam apa tu ni nak cakap? Malaysia ye leja, ya, dia terpaut jasin ni aku. Tapi lo Malaysia ye leja di Amerika ni, nak usul alung apa dia udah pergi pelajaran dia swing lor dia ha, di Amerika dia terpaut lupa cuba ni apa. Aku jaro Malaysia dilema korabat dia udah. Aiy Malaysia dilema ni tu macam ni ada bu, apa kalau bapin ni ada bu, အဲဒီမှာအစ်တော်အရှာနိုင်ငံတွေအင်ဒိုနီးရှားတို့ဘာလို့ကလည်းပဲတစ်ဖက်လုံးနဲ့သင်းတယောင်ဆက်ဆံနေရအခြေအနေရှိရဆိုတော့အဲဆိုတော့ဒီဘက်ကိုလည်းပဲတရုတ်ကမျှော်လင့်ချက်နဲ့သာမေးဘီလှုပ်ရှားနေရဖြစ်တယ်ယုတ်တရားကတော့တစ်ဖက်ဆောင်ကြီးအမေရိကန်တို့နောက်နိုင်ငံတို့ကလည်းအဲ့လိုဖြစ်သွားအောင်လုပ်လိမ့်မယ်လို့မထင်ပါဘူး
ဒါပေမဲ့ဒီအမေရိကန်ရွေးကောက်ပွဲမှာသမရဟောင်းဒေါ်နယ်ထရမ့်ပြန်ပြီးတော့အနိုင်ရတဲ့အပေါ်မှာဟိုမြန်မာတချို့ကတော့ဒီပေါ်မှာကြိုးဆိုပါတယ် now ဒီအနေနဲ့ပတ်သက်ပြီးတော့လဲမြန်မာဒီမိုကရေစီအရေးကိုမျှော်လင့်ချက်ရှိမလားလို့လဲသူတို့ကမျှော်လင့်ကြပါတယ်အဲ့တော့ဒီမြန်မာအရေးမှာသမရဟောင်းဒေါ်နယ်ထရမ့်ဒီပြန်ပြီးတော့တက်လာရင်ဒီတစ်ချိန်သူ့လက်ထက်မှာပေါ့မြန်မာအရေးမှာတရုတ်နဲ့ထိတ်တိုက်တွေ့လာနိုင်လားမထင်ပါဘူးဒေါ်နယ်ထရမ့်ကအစကတည်းကလည်းပဲမြန်မာနိုင်ငံသူ့မှတ်လင်းနေမှာလည်းပဲမြန်မာနိုင်ငံရဲ့စိတ်ထောက်မှာဂရုစိ
ကိစ္စတွေအဲ့ဒီဒါပဲနေရာမှာဆိုတော့ဖူးပြီးမှမဟုတ်ဘူးလို့အမေရိကန်ပညာရှင်ကြီးဗမာခကြီးကကျွန်တော်ပြောမှုပါတယ်ဆိုတော့ဒါပေမဲ့သူဖွဲ့အစည်းထဲမှာအခုလောလောတက်လာမဲ့အထက်မှာတော့နိုင်ငံရေးဝန်ကြီးဖြစ်လာမဲ့မာကိုရူဘီယိုတို့တောက်ပြီးတော့မျိုးသားလူငယ် advisor ဖြစ်လာမဲ့လူတွေကတော့မြန်မာအရေးမှာစိတ်ဝင်စားခဲ့တယ်ဘယ်လိုပြောခဲ့လဲဆိုရှိပါတယ်ဒါပေမဲ့အစိုးရဘူးကိုသူကလုံအောင်ပြန်ပြိုင်ကြအောင်တော့လုံနိုင်မှာမဟုတ်ပါဘူး Trump ရဲ့ဦးစားပေးမှုကိုပဲသူကအကောင့်ထဲပေါ်မှာဖြစ်ပါတယ်ဆိုသူတို့အစိုးရကိုလုံနိုင်ရင်လည်းပဲဘယ်တော့လုံနိုင်မလဲအခုလုတ်ပေးထားတဲ့ဘိုက်ဒန်လက်ထက်မှာပြီးခဲ့တဲ့ဒီဘမအက်အရာပေးတဲ့အကူအညီလောက်ကိုပဲသူကဆက်ပြီးပေးနိုင်ရင်တော့အကောင်းဆုံးလို့ပြောမှဖြစ်ပါတယ်ဆိုတော့ဒေါ်နယ်ထရမ့်ဟာမြန်မာအရေးမှာတရုတ်မြန်မာနိုင်ငံအထက်မှာတရုတ်ခုံမှုဘုလုံနေတာကိုပြောင်းပြန်ဖြစ်သွားအောင်ငါတို့ကိုနှောင့်မှုမယ်ဆိုတာဘယ်လိုမှလည်းဖြစ်မနိုင်ပါဘူးအဲ့လိုဖြစ်လာနေတဲ့တရုတ်နဲ့သူတို့ဟာထိတိုက်တွေ့ပြီးတော့ပို့ပြီးတော့ပြည်ပခါကြီးထွားလာလိမ့်မယ်ဒါဖြစ်ပါတယ်ဆိုတော့ဒါလည်းပဲမပြောလို့နိုင်ဘူးစကူရင်တာဖြစ်ပါတယ်လို့ပြောမှာပ
ါဟုတ်ကဲ့ပါဦးကျော်သမားရှင်အခုလို့ဆွေးနွေးပေးရတဲ့ကျေးဇူးတင်ပါတယ
်ဒါကတော့ဦးကျော်စန္ဒာနဲ့မမ်းမြသစင်အောင်တို့တင်ဆက်တဲ့အေဒီတာဆွေးနွေးခန်းအစီအစဉ်ပါရှင
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါလေခင်ဗျာ
ခုတော့ဂျန်စီအလှည့်ရောက်ပါပြီရှင်အသက်9နှစ်အရွယ်တည်းကစပြီးတော့ဘောလုံးအားကစားကိုယူသွလောက်အောင်ဝါသနာပါခဲ့လို့ American ပြည်ထောင်စု California ပြည်နယ် Los Angeles မြို့က LAFCကလပ်အသင်းမှာပါဝင်ပြီးဘောလုံးအားကစားသမားအနေနဲ့ပါဝင်ပါတယ်လို့အသက်22နှစ်ရှိပြီဖြစ်တဲ့မေထက်လူက VOA ကိုပြောပါရယ်ဂျန်စီပြိသက်တွေအတွက်မက်ခင်လေးကဆက်သွယ်စကားပြောထားပါရယ်ရှင
်အသက်9နှစ်လောက်ခရေကအိမ်မှာကိုပေါအကိုရေနဲ့ဘောလုံးကဲရတယ်အကိုရေကစားလို့မရလို့ရှိရင်ကိုပေါနေရနဲ့လောကကဲရ
ဟယ်လိုမင်္ဂလာရှိသောနှစ်သက်လေးပါဂျန်စီတို့ရေစစနာအကြားခဲ့ရတဲ့မြို့သမီးငယ်လေးကတော့အမေရိကန်မှာရှိတဲ့ Semi Pro League တစ်ခုဖြစ်တဲ့ Los Angeles FC ဆိုတဲ့ club အသင်းမှာကစားနေတဲ့မြန်မာအမျိုးသမီးလူငယ်လေးမေထက်လူဖြစ်ပါတယ်။သူကအမေရိကန် club အသင်းတွေမှာမကစားခင်မြန်မာနိုင်ငံမှာလည်းလက်ရေးစင်အသင်းမှာကစားခဲ့သေးတယ်တ
ဲ့။ YFC မှာယောက်ျားလေးအဲ့လိုမျိုးသူတို့ယောက်ျားလေး Academy လိုမျိုးပေါ့နော်။စနေတနင်္ဂနွေ training သွားရှင်းနေအဲ့ဒါဖေရလေးလိုက်ပို့ပေးတယ်။အဆင်းနဲ့အမသမီးအမျိုးသမီးနေပြတယောက်ဖေရမလားဆိုရယ်အမေနိပြာကတမီကိုတွေ့တယ်ပြီးတော့လင်းရင်းစင်အတွက်လာပြီးတော့လူကြီးခိုင်းမှုခေါ်ဖိတ်ခေါ်တယ်ပေါ့နော်တမီ73တက်ပဲရှိသေးတယ် under 14 ဆော်မလား under 16 ဆော်မလားလို့ပြောတော့တမီက under 16တော့ဆော်လိုက်မယ်ဆိုပြီးဖြစ်သွားတယ်ပြီးလို့ရှိရင် under 19တော့လည်းဆော်ခဲ့တယ်ပြီးတော့အခုလက်ရှိလင်းရင်းစင်အခြေသင်နဲ့ training စင်ဖို့ season နေပါတယ
်ပညာရေးကိုမထိခိုက်ဖို့ဂရိပေးခဲ့တယ်လို့မိဘတွေကလည်းသူ့ရဲ့ဝါသနာကိုအားပေးခဲ့တယ်အဲ့တော့သူကအမေရိကန်ကိုရောက်လာတဲ့အခါမှာလည်းအမေရိကန်မှာရှိတဲ့club အသင်းနေနဲ့ချိတ်ဆက်ကစားခဲ့ပုံခုလိုပဲပြောပြတယ
်။ဒီကျောင်းကိုမေးတာပေါ့နော်ဒီ college ကျောင်းဘောလုံးအသင်းရှိလားဆိုပြီးမေးခဲ့တယ်။မေးခဲ့ပြီးတော့ တို့ရှိရဲ့ရှိရဲ့ဆိုဝန်တာပါဝန်တာပါပြီးတော့တို့ကလာပြီးတော့ဟိုလူရွေးခဲ့မှာပေါ့နော်ခဲတော့အတမီ trainee တော်လေးချင်းနဲ့လေးချင်းပြီးတော့တို့ကအတင်းတော့ရွေးခဲ့တယ်ပေါ့နော်ရွေးခဲ့ပြီးတော့ဒီတမီတက်နေတဲ့ college Los Angeles Pierce College အတင်းအတော့ကျောင်းအတင်းအတော့နှစ်နှစ်ကစားခဲ့တယ်ပြီးတော့ San Mike Club အတင်းမျိုးတွားပြီးတော့trial တော့ပေါ့နော် trial တော့ TLSC ဟို practice တခုကိုတွားခဲ့တယ်ဟို season ပြန်စားတော့အာနေရွေးရပေါ့နော်အတင်းအတွက်ကစားပြပါဆိုပြီးတော့အဲ့ဟာနေပြီးတော့တမီအခုဒီတင်တက်ဆောင်နေရပါအ
မေရိကန်မှာကစားခဲ့တော့ကအမှတ်မဲ့ရရရှိခဲ့တဲ့ပွဲစဉ်တွေအကြောင်းကိုလည်းနားထောင်ကြည့်ပါဦ
းအမှတ်ရစရာရအများကြီးပဲဒါမဲ့တမီအကြိုက်ဆုံးပွဲစဉ်တစ်ခုတော့ရှိတယ်တစ်ခုကဒီတမီကျောင်းအတင်းအတွက်ဆောင်နေတော့မှာတမီတို့က playoff အထိသွားတာပေါ့နော် state championship အထိသွားတဲ့ပွဲမှာပထမ round မှာဒီAntelope Valley College, ABC Surrey College နဲ့ဆော့ခဲ့ဆော့ခဲ့တဲ့အချိန်မှာတမီးတို့ 1-0 နဲ့ရှုံးနေရှုံးနေတဲ့အချိန်မှာနောက်ဆုံး minute 80လောက်မှာတမီးကနေပြီးတော့ချီပါကိုပေါ့နော်ပြန်ပြီးတော့ equalize လုပ် goal သွင်းနေတယ် goal သွင်းခဲ့ပြီးတော့ဆက်ပြီးတော့ကစားရပေါ့ကစားရပြီးတော့ extra time ထိသွားတယ်ဒါပေမဲ့ game မကောင်းစွာနဲ့ပဲတမီး extra time မှာတန်ရအကြီးကျယ်ရခဲ့ပေါ့နော်ဒီဒီအဲဟိုဘက်တယောက်ကနေပြီးတော့ကောင်းတိုက်လိုက်တဲ့အချိန်မှာတမီးရဲ့မီးကိုကျိုးသွားတယ်ပေါ့မီးကိုကျိုးသွား emergency room ထိရောက်သွားတယ်အဲ့တခုဒါပေမဲ့သူတို့တမီးတို့အတင်းက penalty ထိသွားတယ်သွားပြီးတော့ပွဲရနိုင်သွားတယ်နိုင်တော့ဟိုတိုင်ရရရဲ့ကျိုးနဲ့သွားတော့အဲ့နေပြီးတော့နောက်တစ်ခုကကြာတော့ဟိုနေ့ကမကြသေးဘူး championship final ပေါ့နော် championship final မှာတမီး goal သွင်းခဲ့တာပေါ့နော်အဲ့ goal သွင်းခဲ့တယ်ဒါပေမဲ့နောက်ဆုံး penalty ထိရောက်သွားတဲ့အချိန်မှာတမီးတို့တင်ရနေပြီးတော့ 4-3 နဲ့ penalty ချုံသွားပြီးတော့ championship final လွှင့်ချော်ခဲ့ပေါ့။အဲ့ဒါပေမဲ့မရဆုံးတစ်ခုပဲ
။ရှေ့ဆက်ပြီးတော့သူကဘာတွေလုပ်သားမလဲ။ပြီးတော့သူလိုပဲကြိုးစားနေတဲ့လူငယ်တွေအတွက်အားပေးစကားက
ရှေ့ဆက်ပြီးတော့အခု major ကကျတော့ pre-med လုပ်နေရပေါ့နော်။ဒါပေမဲ့ဘောလုံးဘက်ကလည်းလက်မလျှော့ခြင်းဘူးတမီးအတက်နိုင်ဆုံးကိုရနိုင်တဲ့အချိန်လေးထိစပ်ပြီးတော့ကြိုးစားတော့ပါမယ်တကဘလို့အချိန်မျိုးမှာပဲဖြစ်ဖြစ်ဘလုံးကတော့ကန်နေမှာပဲအပြောဖြစ်သည်ပဲဖြစ်ဖြစ်တကယ်ပွဲစဉ်နဲ့လေးစဉ်အတင်းတွေပဲဖြစ်ဖြစ်အဲ့တော့ကစားတော့မယ်ကျောင်းဘက်လည်းဟိုကျောင်းဘက်လည်းအမေရောဖို့ဒီဘက်ကလည်းလုပ်မယ်ပေါ့နော်ပြီးတော့နိုင်ငံခြားတို့ဘာလို့ရောက်နေတဲ့လူငယ်တွေအားလုံးပေါ့နော်ကိုကကြတော့ဒီတခြားနိုင်ငံရောက်တာ ਨੇ ကိုယ့်ရဲ့နိုင်ငံကိုကိုးစားပြုနေရတဲ့အတူတူပဲပေါ့အဲ့တော့တက်နိုင်ဆုံးကိုစွမ်းအားရှိသလောက်ပြသခြင်းနဲ့ပေါ့နော်အဲ့တော့ပြီးတော့ဟို don't be afraid to take risks ပေါ့နော်ကိုတက်နိုင်ဆုံးစူးစမ်းလို့မအောင်ရင်ဒါကိုအရှုံးမရှိဘူးပေါ့နော်အမြဲတော့တခုရမှာပဲအဲ့တော့ဘာပဲဖြစ်သည်မကြောက်နဲ့ပေါ့နော်တခုလုပ်ဖို့တနည်းလဲကြောက်ခဲ့တာပဲဒါပေမဲ့ I took the risk ပေါ့နော်အဲ့တော့just believe in yourself ကိုကိုယုံကြည်ပါပြီးတော့ကိုလိုချင်တဲ့ပတ်တိုင်းကိုယုံကြည်စွာနဲ့ရအောင်တော့ပါဘယ်လိုပဲဖြစ်ရှိမှာလဲ
ကဲဒီတစ်ပတ်ဂျန်စီစီစဉ်လေးရတော့ဒီလောက်ပဲเนาะရှေ့တစ်ပတ်ကြီးကြာလို့ရှိရင်လည်းပိုကောင်းတဲ့ဂျန်စီစီစဉ်တွေနဲ့တင်ဆက်ပေးတော့ဖို့ရှိနေတာမလို့ဆက်ဆက်စောင့်ကြည့်ကြပါဦးเนา
ะဒါကတော့မက်ခင်လေးရဲ့ဂျန်စီစီစဉ်ပါအခုတော့တစ်ပတ်အတွင်းအားကစားသတင်းစီစဉ်ကိုကြည့်ရအောင်ပါရှင်ကမ္ဘာကျော်ဘောလုံးသမားမက်ဆီနဲ့အမေရိကန်ကနာမည်ကြီးBasketball ကစားသမားဟောင်း Magic Johnson တို့အမေရိကန်နိုင်ငံမှာအရက်သားတွေကိုပေးတဲ့အဆင့်မြင့်ဆုံးဆုကိုရရှိခဲ့ကြပါတယ်။ပြင်သစ်နီးပြ Dede Danshon လာမယ့်ကမ္ဘာဖလားအပြီးမှာနီးပြအဖြစ်ကနေနှုတ်ထွက်သွားမယ်လို့ကြေညာထားပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံမှာရက်သားတွေကိုပေးတဲ့အစ်စ်မြင့်ဆုံးဆုဖြစ်တဲ့ Presidential Medal of Freedom သမ္မတရဲ့လွတ်လပ်မှုဆုကိုဒီနှစ်မှာလူပုဂ္ဂိုလ်19ဦးကိုသမ္မတဂျိုးဘိုင်ဒန်ကချီးမြှင့်ခဲ့တာမှာအားကစားသမားတွေထဲကအမေရိကန်ကနာမည်ကြီးဘတ်စကတ်ဘောကစားသမားဟောင်း Magic Johnson နဲ့အာဂျင်တီးနားသင်းငောင်းဆောင် Lionel Messi တို့ရရှိခဲ့ကြပါတယ
် The Presidential Medal of Freedom is awarded to Urban Magic Johnson with unmatched vision and versatility.Urban Magic Johnson drove the Showtime era for the Los Angeles Lakers. 5-time NBA champion.
Magic Johnson ရဲ့ two two on two ကစားပုံလေးကျွမ်းကျင်မှုနဲ့အမြင်တွေက LA Lakers အသင်းကိုအဓိကစောင့်ကြည့်ရတဲ့အသင်းတစ်သင်းဖြစ်စေခဲ့ပြီးတော့ Magic Johnson ဟာ NBA champion ဆုကို5ကြိမ်, အကောင်းဆုံးကစားသမားဆု3ကြိမ် NBA လယ်ရေးစစ် All Star အသစ်မှာ12ကြိမ်နဲ့ Olympic ရွှေစိတ်စတာတွေကိုလည်းရရှိခဲ့တာဖြစ်ပါတယ် American သမ္မတ NBA တော်မှာစနေနေ့ကချီးမြှင့်ခဲ့တဲ့ဒီ Super Bowl အခမ်းအနားကိုတော့ Magic Johnson တက်ရောက်ခဲ့ပြီမဲ့လည်းအင်တာမိုင်းမီအသစ်မှာကစားနေတဲ့အာဂျင်တီးနားအသင်းကောင်းဆောင် Lionel Messi ကတော့မူလအစီအစဉ်တစ်ခုကြောင့်တက်ရောက်နိုင်ခဲ့ခြင်းမရှိခဲ့ပါဘူးသမ္မတဂျိုးဘိုင်ဒန်ကတော့အမေရိကန်ရဲ့ယဉ်ကျေးမှုနဲ့အကျိုးစီးပွားတွေကိုပုံဖော်တဲ့နေရာမှာအစွမ်းကုန်ဂျိုးဘန်အားထုတ်ပြီးတော့ကူညီခဲ့တဲ့သူတွေအားလုံးကိုကျေးဇူးတင်တယ်လို့ပြောပါတယ်။ဒီစုကတော့နိုင်ငံရေးနိုင်ငံသားခွင့်ရေးအားကစားယဉ်ကျေးမှုလူပညာသိပ္ပံစတဲ့ကဏ္ဍအသီးသီးကထူးဆန်းထက်မြက်တဲ့သူတွေကိုဂုဏ်ပြုချီးမြှင့်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်လည်းတက္ကရ2000ခုနှစ်ကဒီစုကိုရရှိခဲ့ပါတယ်ခင်ဗျာ။ဒီနေ့ဘောလုံးသေးရဲ့နီးပြဒီဒီရေရှောင်းကတော့ Lamen 2016ကမ္ဘာဖလားအဖီးမှာပြည်သက်သေးရဲ့နီးပြဖြစ်ကနေထွက်တော့မယ်လို့ကြေညာလိုက်ပါပြီ။သူအနေနဲ့ Lamen 2016ကမ္ဘာဖလားအဖီးမှာပြည်သက်အသင်းနဲ့စာချုပ်တက်တန်ကုံဆုံးမှဖြစ်ပြီးတော့နောက်ထပ်စာချုပ်တက်တန်တိုးဖို့အတွက်လှုပ်သွားတော့မှာမဟုတ်ပဲပြည်သက်သေးရဲ့နီးပြဖြစ်ကနေထွက်တော့မှာဖြစ်တယ်လို့ဒီဘောလုံးဖွဲ့ချုပ်ကအင်္ဂါနေ့မှာကြေညာပါတယ်။ဒီချက်မှာ Euro 2012ဥရောပဖလားအဖီးမှာပြည်သက်သေးရဲ့နီးပြဖြစ်လာခဲ့ပြီးတော့ပြည်သက်သေးကို2018ကမ္ဘာဖလားကိုဘူးဆွဲအောင်လှုပ်ဆောင်ပေးခဲ့ပြီးတော့ Euro 2016ဥရောပဖလားနဲ့2022ကမ္ဘာဖလားတွေမှာလည်း final ထိတက်အောင်လုပ်ပေးခဲ့သူဖြစ်ပါတယ်ခင်ဗျာဥရောပဘောလုံးပွဲတွေဘက်မှာတော့ပြီးခဲ့တဲ့သတင်းပတ်ကောင်ကကစားခဲ့တဲ့ England Premier League ဘောလုံးပွဲတွေမှာ Newcastle က Spurs ကို 2-0 Aston Villa က Leicester City ကို 2-0 Man City က West Ham ကို 4-0 ကြီးနဲ့နိုင်ခဲ့ပြီးတော့ Chelsea နဲ့ Crystal Palace တို့တကောစီစီချတယ်လို့ Arsenal နဲ့ Brighton တို့လည်းတကောစီစီချသွားခဲ့ပါတယ်။ဇယားထိပ်က Liverpool နဲ့ Manchester United တို့ရဲ့ပွဲမှာတော့တစ်ဖက်တကောစီနဲ့တေးချသွားခဲ့ပါတယ်။ Liverpool အတွက် Goal တွေကတော့ Gakpo နဲ့ Salah တို့ကသွင်းပေးခဲ့ပြီးတော့ Man U အတွက် Goal ကတော့နောက်တန်းလူမတီးနက်စ်နဲ့အာမက်ဒီယာလိုတို့ကသွင်းပေးခဲ့တာပါဒီပွဲမတိုင်ခင်ကတော့အော်တိုမန်မြောက်ကလီဗာပူးအသင်းဂိုးပြတ်နိုင်နိုင်တယ်လို့ခံမှန်းခဲ့ကြပြီးအခုလိုအင်္ဂွတ်မှာတည်ကျသွားတဲ့အတွက်လီဗာပူးအသင်းနမတ်ဆုံးရှုံးသွားတယ်လို့ဒေုန်နီပြအာနီစလော့ကပွဲပြီးမှပြောပါတယ
် Of course it feels for us as 2 points dropped I think many people what stays in their head for the most
ဒါပေါ့ကျွန်တော်တို့အတွက်နမတ်ဆုံးရှုံးလိုက်ရတယ်လို့ခံစားရပါတယ်အတော်များများခေါင်းထဲမှာရှိနေတာကနောက်ဆုံးမှပါဖြစ်သွားတယ်ဆိုတာပါအဲ့ဒါကဘာလဲဆိုတော့ Harry Maguire အနိုင်ဂိုးသွင်းဖို့အခွင့်အရေးရခဲ့တဲ့ဟာပါဒါပေမဲ့လူတွေမေ့နေတာကအဲ့ဒီမတိုင်ခင်2မိနစ်လောက်မှ Van Dijk လည်းကြီးမားတဲ့အခွင့်အရေးတစ်ခုရခဲ့ပါတယ်အဲ့ဒါသာရလိုက်ရင်ကျွန်တော်တို့လည်း3ဂိုး2ဂိုးဖြစ်သွားမှာပါဒါပေမဲ့လည်းဒီပွဲကခက်ခဲတဲ့ပွဲပ
ါ But I think the most important thing to address today is the mentality.And that is the key.
မင်းပြရူဘင်အမရန်ကတော့လီဗာပူးနဲ့ပွဲမှာမန်ယူသင်းဟာအတင်းတင်းလိုကစားနိုင်ခဲ့ပြီးတော့ဒီပွဲမှာအဓိကအကြဆုံးကတော့စိတ်နဲ့ပဲဖြစ်ကြောင်းဒီပွဲမှာသူ့ရဲ့အတင်းဟာတခြားပွဲတွေမှာလို့မဟုတ်ပဲကစားနိုင်ခဲ့တာဟာစိတ်တဲ့ကြောင့်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒီပွဲမှာလီဗာပူးတိုက်စစ်မှုဆာလာဟာပယ်နယ်တီကနေတကိုးသွင်းခဲ့တာကြောင့်အခုဆိုရင်သူဟာပရီးမီးယားလိဂ်မှာသွင်းဂိုးစုစုပေါင်း185ဂိုးရှိသွားခဲ့ပြီဖြစ်ပြီးတော့အာဆနယ်တိုက်စစ်မှုဟောင်းသီယရီအွန်ရီနဲ့ကိုယ့်ရည်အတွက်လည်းတူသွားခဲ့ပြီဖြစ်ပါလေခင်ဗျာယောဘဘက်ကဘောလုံးပွဲတွေတဲကအီတလီနဲ့ပြည်သက်စူပါဖလားဘောလုံးပွဲတွေကိုပြီးခဲ့တဲ့တနင်္ဂနွေနဲ့တနင်္လာနေ့တွေမှာအရှေ့လယ်ပိုင်းနိုင်ငံတွေမှာကစားခဲ့ကြပါတယ်ကာတာနိုင်ငံဒိုဟာမြို့မှာတနင်္ဂနွေနေ့ကကစားခဲ့တဲ့ပြည်သက်စူပါဖလားဖိုင်နယ်မှာတော့ PSG သင်းကမော်နာကိုကိုပွဲပိသာနီဒန်ကအချိန်ပိုမှာတွဲတဲ့ဂိုးနဲ့တကိုးဂိုးမရှိနဲ့နိုင်ပြီးချန်ပီယံဖြစ်သွားခဲ့ပါတယ်PSG အတွက်အနိုင်ဂိုးကိုတော့ပြင်သစ်တိုက်စင်မှုဒမ်ဘေလေကသွင်းပေးခဲ့တာပါ။ဇော်ရီနိုင်ငံရီယက်ပြို့မှာကစားခဲ့တဲ့အီတလီစူပါဖလားဖိုင်နယ်မှာတော့မီလန်အသင်းနဲ့အသင်းဖြစ်တဲ့ AC မီလန်နဲ့အင်တာမီလန်တို့ဘောလုခဲ့ကြပြီးတော့ AC မီလန်အသင်းကအင်တာကို3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်။ဒီဘက်မှာအင်တာအသင်းက2ဂိုးအရင်သွင်းခဲ့ပြီးမှ AC မီလန်အသင်းကနောက်ကနေ3ဂိုးပြန်သွင်းပြီးတော့အနိုင်ရသွားခဲ့တာပါ။ဒီဘက်ကို AC မီလန်အသင်းအနိုင်ရလိုက်တဲ့အတွက်အင်တာမီလန်အသင်း3နှစ်ဆက်တိုက်ဘူဆွဲထားတာကိုလည်းရပ်တန့်နိုင်ခဲ့ပါတယ်ခင်ဗျာ။ကကွေးနိုင်ငံမှာကျင်းပခဲ့တဲ့ပင်လယ်ကွေ့နိုင်ငံများဖလားဘောလုံးပွဲမှာတော့ဘာရိန်းအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။26ချိန်မြောက်ပင်လယ်ကွေ့နိုင်ငံများဖလားဘောလုံးဖိုင်နယ်ကိုတော့နင်းနေနေကကစားခဲ့ကြတာမှာဘာရိန်းအသင်းကအိုမန်ကို2ဂိုးတကွနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဘာရိန်းအသင်းဟာဒီပြိုင်ပွဲကို2019တုန်းကတခါပိုဆွဲခဲ့တာကြောင့်ဒါဟာဘာရိန်းနိုင်ငံအတွက်တော့ပင်လယ်ကွေ့နိုင်ငံများဖလားဘောလုံးပွဲကိုဒုတိယအချိန်မြောက်ရရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ 2024ခုနှစ်အာဆီယံမေသူဘီရှိဖလားဘောလုံးပွဲမှာတော့ဗီယက်နမ်ပြင်ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။နှစ်နှစ်တစ်ချိန်ကျင်းပတဲ့အာဆီယံဖလားဘောလုံးဖိုင်နယ်မှာဗီယက်နမ်ကထိုင်းကိုအိမ်ခွင်အဝေးခွင်နှစ်ပွဲစလုံးအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဖိုင်နယ်ဒုတိယကျော်ပွဲစဉ်ကိုထိုင်းနိုင်ငံဘန်ကောက်မြို့မှာကစားခဲ့ရမှာဗီယက်နမ်ပြင်ကထိုင်းစဉ်ကို 3-2 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဗီယက်နမ်မှာပထမကျော်ကစားတော့ကဗီယက်နမ်က 2-2 နဲ့နိုင်လာတာကြောင့်နှစ်ပွဲပေါင်း 5-3 နဲ့ပိုဆွဲသွားခဲ့တာဖြစ်ပါတယ်။ဒါဟာဗီယက်နမ်တွတ်တော်အာဆီယံဖလားကို3ချိန်မြောက်ရရှိတာလည်းဖြစ်ပါတယ်။အရင်ကအာဆီယံတိုင်းကဖလားအာဆီယံဆူဇူကီဖလားစသဖြင့်ခေါ်လာခဲ့တဲ့ဒီအာဆီယံဖလားဘောလုံးပွဲကိုတော့1996ကစပြီးတော့နှစ်နှစ်တစ်ချိန်ကျင်းပလာတာမှအခုဆိုရင်15ချိန်ရှိသွားခဲ့ဖြစ်ပြီးတော့ထိုင်းတင်းက9ချိန်နဲ့အများဆုံးပိုဆွဲထားပြီးတော့အဲ့နောက်မှာတော့စင်ကာပူက4ချိန်ဗီယက်နမ်က3ချိန်နဲ့မလေးရှားက1ချိန်ပိုဆွဲထားတာဖြစ်ပါတယ်။မြန်မာသင်းကတော့ဒီနှစ်မှာအုတ်စုဘီမှာတပွဲနိုင်တပွဲစီနှစ်ပွဲရှုံတဲ့အုတ်စုဆင်းကနေထွက်ခဲ့ရပြီးတော့2016တုန်းကတကြိမ်သာစီးဖိုင်နယ်ကိုတက်ခဲ့ဘူးတာဖြစ်ပါတယ်ခင်ဗျာ။ဒီနေ့မှာအင်ဒိုနီးရှားဘောလုံးအသင်းရဲ့နီးပြရှင်တေယောင်းကိုလက်ရွေးတဲ့အသင်းနီးပြဖြစ်ကနေထုတ်ပြန်လိုက်တယ်လို့အင်ဒိုနီးရှားဘောလုံးဖွဲ့ချုပ်ကဒီနေ့နေ့မှာထင်ရှားပါတယ်။အသင်းရလဒ်တင်နဲ့အသင်းရဲ့ရေရှည်ရီမန်းချက်တွေပေါ်မှာအခြေခံပြီးတော့ချိန်တော်ကြာသေးချာစဉ်းစားပြီးမှအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားဘောလုံးဖွဲ့ချုပ်ကကြေညာချက်ထဲမှာပြောထားပါတယ်။အင်ဒိုနီးရှားတဲ့ဟာ2026အာရှဆုံးကွာဖလားခြေစစ်ပွဲမှာတတိယအဆင့်ကိုတက်လာခဲ့ပြီးတော့ပြီးခဲ့တဲ့နိုမာလော်ရုံးကစော်ဒီအသင်းကိုငကိုကွန်မရှင်နဲ့နိုင်ခဲ့ပြီး6သင်းအုပ်စုမှာတတိယနေရာမှာရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားတဲ့ဟာအာဆီယံဖလားမှာအုပ်စုဆင့်ကနေထွက်လာပြီးတဲ့နောက်မှာတော့တောင်ကိုရီးယားနီးပြရှင်တေယောင်းနဲ့လမ်းခွဲဖို့ဆုံးဖြတ်လိုက်ပုံရပါတယ်။သူနေရာမှာအစားထိုးမဲ့သူကတော့လာမဲ့ January 12ရက်နေ့မှာကြီးညာသွားဖို့ရှိပြီးတော့နီးပြအဖြစ်ရထားတဲ့သူတွေတဲမှာတော့ Netherlands တိုက်စစ်မှု Patrick Kluivert လည်းပါဝင်တယ်လို့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ
။အကစားသတင်းစီစဉ်ကိုကိုရဲနိုင်ကတင်ဆက်သွားတာပါ။ပုတ်တပ်ဖူးနေညာချန် VOE မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။
တောင်တမတော်တရားနယ်လေတည်ယူထားတဲ့မန္တလေးတိုင်းဒေသကြီးကမိုးကုတ်မြို့ကိုဒီကနေ့နေ့ကင်း12နာရီခွဲကျော်မှာစစ်ကောင်စီက Y12 လေယာဉ်နဲ့၃ချိန်နဲ့မနဲ့လာရောက်ပြီးတော့ဘုံအလုံး20ကျော်ကျဲချခဲ့ပါတယ်။ဘုံကျဲချခဲ့တဲ့နေရာဟာမိုးကုတ်မြို့အရှေ့ပိုင်းခောက်ကွင်းဘက်မှာဖြစ်ပြီးလောလောဆယ်တော့အထိကိုက်ရှိတယ်ဆိုတာသတင်းမကြားသေးရသေးပါဘူး။ဒေသခံတွေကတော့မိုးကုတ်ခောက်ကွင်းဘက်မှာကြောက်ထူပေါ်တာတွေကိုလက်နက်ကင်အဖွဲ့တချို့ကဆန်ရွေးနေတာကြောင့်စစ်ကောင်စီကလာရောက်ဘုံကျဲတာဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောဆိုကြပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာထိန်းသိမ်းခံရပြီးအတင်းအကျပ်ခိုက်စေခံရတယ်လို့ယုံကြည်ရတဲ့ဟောင်ကောင်ဒေသခံ6ဦးရဲ့မိသားစုတွေကအဖမ်းခံရသူတွေလွတ်မြောက်ရေးတရုတ်အစိုးရစီကအကူအညီတောင်းဖို့ဟောင်ကောင်အစိုးရကိုတိုက်တွန်းလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်နယ်ကြားမှာအဆက်အသွယ်ပြတ်သွားခဲ့တဲ့တရုတ်ရုပ်ရှင်တရုတ်ဆောင်ကိုပြန်ရှာတွေ့အောင်ထိုင်းနဲ့တရုတ်အစိုးရတွေပူးပေါင်းဆောင်ရွက်ခဲ့တာကိုထောက်ပြပြီးသူတို့မိသားစုဝင်တွေကိုလည်းအလားတူလွတ်မြောက်အောင်လုပ်ပေးဖို့တောင်းဆိုတာကိုဟောင်ကောင်ကသတင်းစာတွေမှာရေးသားဖော်ပြထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့39ရာမြောက်သမ္မတဂျီမီကတ်တာရဲ့ရုပ်ကလပ်ကိုမြို့တော်ဝါရှင်တန် DC ကလွှတ်တော်ခမကြီးထဲမှာတည်လာခဲ့ပြီးနိုင်ငံတော်စာပနာကျင်းပနေတာမှာအမေရိကန်ပါတီကြီး200စလုံးကလွှတ်တော်ကိုယ်စားလှယ်တွေအမေရိကန်ဒုသမ္မတကမလာဟာရစ်သမ္မတဂျိုးဘိုင်တန်ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တရားသူကြီးချုပ်ကိုဦးတဲက3ဦးတက်ရောက်ကာရဝပြုကြပါတယ်။သမ္မတကတာဟာတက်တန်းတစ်ချိန်သာတာဝန်ထမ်းဆောင်ခွင့်ရခဲ့တဲ့အမေရိကန်ဒီမိုကရက်သမ္မတဖြစ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုရရှိထားသူလည်းဖြစ်ပါတယ်ခင်ဗျာ။အခုနှစ်နိစံပိုင်း5ရဲ့အတွင်းမှာတွင်ဒေတာရွနိုင်ငံတွေကိုခိုလုံမှုရောက်လာကြတဲ့အရာနဲ့ချီတဲ့ရဟွေညာတွေရဲ့အသက်ကိုကယ်တင်နိုင်မဲ့ကိစ္စရပ်တွေကိုဦးစားပေးလှုပ်ဆောင်ကြဖို့ယော်နစ်ဆီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတောင်းဆိုလိုက်ပါတယ်။ဇန်နဝါရီလ3ရက်နေ့နဲ့5ရက်နေ့အကြားမှာစုစုပေါင်း460လောက်အင်းနီချင်းနိုင်ငံတွေကိုလေစီးပြေးပြီးတော့ရောက်လာကြတာလို့ဆိုပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ကပြောပြသွားတာပါ။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့အလိမ်ပါပါရှင်။အသံပိုင်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Robert Best ပါရှင်။ပုတ်တပုနေ့ညချမ်း VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြကြတဲ့ကဘာထလွားကပရိသတ်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ခုအစီအစဉ်အပြီးည10နာရီခွဲကနေ17နာရီခွဲထိကွယ်လွန်သွားပြီဖြစ်တဲ့သမရဟောင်းဂျီမီကာတာရဲ့အထူးအစီအစဉ်ကိုတင်ဆက်ဖို့ရှိတာမို့စောင့်မျှော်နားဆင်ကြပါရှင်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to